Welcome to the Voice of America in Burmese.
ညကြမှာတော်တာရှင်များရှင်မေဂန်ပြောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်နိုဝင်ဘာလ30ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ1925 32နဲ့ဒိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမုံပါရှင်။
ကျွန်တော်အောင်လင်းပါဒီညနားဆရာမဲ့တင်းနေတယ်မှာတော့မြောက်အမေရိကတိုက်နိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အစ်တက်ကိုအမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကြားဒီနေ့ပဲလက်မှတ်ရေးထိုးသဘောတူလိုက်ပါတယ်ရွှေချရီပေါ်လူမျိုးတုံးတဲ့တွေရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ယူဆနိုင်တဲ့အချက်လက်တွေတွေ့တဲ့အကြောင်းဝါရှင်တန်ခြေဆိုင်ဥပဒေကြိုးဆောင်အဖွဲ့တစ်ခုကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့တူညင်ပြပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တော်ရှင်နေနားဆရာမဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့စစ်တွေမျိုးကဒုက္ခတဲ့စခန်းတွေမှာနေထိုင်ကြရသူတွေဟာသူတို့ရဲ့ဘဝအခြေအနေကိုအဓိကငိုအတိုင်းပြန်ပြီးသွားခွင့်ရှိဖို့လိုလားနေကြပါတယ
်အဓိကမြင်လဲကျကျွန်တော်တို့ဒီလေးလက်သာသွားလာပွင့်ရေအေမူတူကျွန်တော်ပထမနေခဲ့မြူလာနေရာကြီ
းဒုက္ခတွေတွေကိုကိုယ်တိုင်သွားပြီးတော့မေးမြန်းသတင်းယူခဲ့တဲ့ VOA ဝိုင်းတော်သားရဲ့သတင်းပေးပို့ချက်နဲ့အတူလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လှုပ်ရှားဆောင်ရွက်နေသူမောင်စောင်းခါကိုနေသားလက်နိုင်ငံကလူခွေစုပေးလိုက်တဲ့သတင်းနောက် KNU နဲ့မွန်ပြည်သစ်တို့ကြားနယ်မြေပိုင်နဲ့အငင်းပွားနေတဲ့နေရာမှာမြင်းမြုံမိုင်းပောက်ကွဲတဲ့သတင်းစားတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
မြောက်အမေရိကတိုက်နိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အစ်တရက်ကိုအမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ဒီနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 အဖွဲ့ခေါင်းဆောင်တွေရဲ့အချင်းဒီနိုင်ငံကထိပ်သီးအစည်းအဝေးမစခင်မှာပဲသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့မက္ကဆီကိုသမ္မတအင်ရစ်ပင်နာနီယက်တိုတို့လက်မှတ်ရေးထိုးလိုက်ကြတာပါ15လကြာအချိန်နဲ့ဆွေးနွေးပြီးရရှိလာတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့တာသမိုင်းဝင်အစီအစဉ်တည်းဖြစ်တဲ့အကြောင်းလဲသမ္မတ Trump ကပြောဆိုသွားခဲ့တာပါ American Mexico Canada သဘောတူညီချက် USMCA လို့တရားဝင်ခေါ်တဲ့သဘောတူညီချက်အသက်ဝင်လာဖို့ကတော့သက်ဆိုင်ရာနိုင်ငံတွေကလွှတ်တော်တွေရဲ့အတည်ပြုချက်ရယူရမှာလည်းဖြစ်ပါတယ်ကုန်သွယ်ရေးသဘောတူညီချက်အရ3နိုင်ငံကြားကုန်သွယ်မှုပမာဏနှစ်စဉ် 1.2 ထရီလီယံအထိရှိလာမှာပါသဘောတူညီချက်အသက်ဟာအရင်ကရှိခဲ့တဲ့မြောက်တန်တိတ်လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် NAFTA ကိုအစားထိုးလိုက်တာလည်းဖြစ်ပါတယ်သမ္မတ Trump ကတော့ NAFTA သဘောတူညီချက်စတင်အသက်ဝင်တဲ့1994ခုနှစ်ကစလို့အမေရိကန်ကုန်ထုတ်လုပ်ငန်းတွေမှာကုန်ထုတ်လုပ်ငန်းတွေနဲ့အလောက်ကန်တွေဆွန့်ရှုံခဲ့ရပြီးတမိုင်းမှာအဆိုးဆုံးကုန်သွယ်ရေးဆိုင်ရာတစ်ခုဖြစ်နေလေသမ္မတရွေးကောက်ပွဲမဲဆိုရင်မှာအပြင်းထန်ဝေဖန်ခဲ့မှုပါတယ်ဒီနေ့စမိုင်းဆိုင်ရုပ်တိချုပ်ဖို့သဘောတူညီချက်ရတဲ့အချိန်မှာလည်းတမိုင်းဝင်သဘောတူညီချက်ကြောင့်အမေရိကန်နဲ့မြောက်အမေရိကကိုငွေချေးတွေအလောက်ကန်တွေအလုံးရင်းနဲ့ဝင်ရောက်လာမှာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုထားပါတယ်
အချင်းဒီနိုင်ငံမှာဒီကနေ့စတဲ့ဒီ G20 ထိပ်သီးစည်းဝေးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တီးခြားတွေ့ဆုံပွဲကိုသမ္မတထရမ့်ကဖျက်ခဲ့ပါတယ်။ပင်လယ်နက်ထဲကကတ်ရေလက်ကြားမှာရုရှားတို့ဖမ်းဆီးခဲ့တဲ့ဒီယူကရိန်းသင်္ဘောတွေကိုပြန်လွှတ်မပေးသေးတဲ့အတွက်သမ္မတပူတင်နဲ့ဆွေးနွေးပွဲကိုဖျက်တယ်လို့သမ္မတထရမ့်က G20 ဆွေးနွေးပွဲသွားနေစဉ် Twitter ပေါ်မှာကြေညာခဲ့တာပါ။ယူကရိန်းသင်္ဘောတွေသူတို့ပိုင်နက်ထဲကိုတရားမဝင်ဝင်လာတာလို့ရုရှားကစွပ်စွဲထားပါတယ်။သင်္ဘောတွေဖမ်းထားတဲ့ကိစ္စပြေလည်သွားပြီဆိုရင်တော့ရုရှားသမ္မတနဲ့တွေ့ဆုံဆွေးနွေးဖို့ဖြစ်နိုင်ခြေရှိတယ်လို့သမ္မတထရမ့်ကဆိုပါတယ်။အမေရိကန်သမ္မတနဲ့ဆွေးနွေးပွဲပြတ်သွားတဲ့အတွက်သမ္မတပူတင်အနေနဲ့တခြားအဓိပ္ပာယ်ရှိတဲ့ဆွေးနွေးပွဲတွေအတွက်အချိန်ပိုရသွားမှာဖြစ်တယ်လို့ရုရှားသမ္မတပြောခွင့်ရသူကဒီအစိုးရပိုင်သတင်းဌာနကိုကြာတာရေးနေတုန်းကပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာစုံစမ်းနေတဲ့အပေါ် G20 ခေါင်းဆောင်တွေရဲ့အာဂျင်တီးနားနိုင်ငံကထိပ်သီးဆွေးနွေးပွဲမှာရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကထပ်မံဝေဖန်လိုက်ပါတယ်စုံစမ်းစစ်ဆေးမှုတွေကနိုင်ငံရေးအောက်လန်နီနဲ့တိုက်ခတ်တဲ့လုပ်ရစာဖြစ်ပြီးရုရှားနဲ့အပေးယူလုပ်တာမျိုးမရှိတဲ့အကြောင်းလဲပြောဆိုသွားကြတာပါအောင်မြင်တဲ့အင်ချန်မြေလုပ်ငန်းရှင်တယောက်ဖြစ်နေတာမကနိုင်ငံရေးမှာလည်းအောင်မြင်အောင်ဆွမ်းဆန်နိုင်တဲ့ဖြစ်ပြီးစီးပွားရေးကိုဥပဒေနဲ့ညီဆောင်ရွက်ခဲ့တဲ့အကြောင်းလဲသမ္မတမဲဆွယ်စီအိုကလတ်တချောက်ပြောခဲ့ဘူးလေဆိုပြီးသမ္မတထရန့်က Twitter လူမှုခွင့်ရကနေဒီနေ့ပဲပြောလိုက်တာပါအထူးဆုံးသစ်စေးမှုအနေနဲ့သူ့ရဲ့ရုရှားသူနဲ့ ူရဲ့ရုရှားသူရဲ့စီဝင်းအဖွဲ့နဲ့ရုရှားနိုင်ငံတို့ကြားပတ်သက်ဆွေးနွေးမှုရှိတဲ့ထောက်ထားမျိုးပြသနိုင်တာမရှိကြောင်းလည်းပြောဆိုထားခဲ့တာပါ G20 ထိပ်သီးအစည်းအဝေးတက်ဖို့ထွက်ခွာသွားတဲ့သမ္မတထရန့်နဲ့လိုက်ပါသွားတဲ့သတင်းတောက်တွေကတော့သမ္မတကစိတ်မကြည်မသာဖြစ်နေပြီးရုရှားနိုင်ငံကသူစီဝိုင်းကိစ္စရဲ့ပတ်သက်လို့ကိုပိုင်ရှင်းနေဟောင်းမိုက်ကယ်ကိုဝင်ကကွန်ဂရက်စ်တော်ကိုလင်ညာထွက်ဆိုကြောင်းဝန်ခံခဲ့တဲ့အပေါ်စိတ်နှောက်ရှက်ဖြစ်နေတယ်လို့လည်းပြောခဲ့ကြပါတယ်။ရှင်နေကိုဝင်ကတော့မော်စကိုမြို့တော်မှာထရန့်တာဝါဆောက်လုပ်ဖို့ရုရှားနဲ့ဆွေးနွေးခဲ့တဲ့အချိန်ကာလကိုလွတ်တော်ကိုယ်စားလှယ်တွေနားလည်မှုလွဲမအောင်ပြောမိခဲ့တဲ့အကြောင်းမနေ့ကပဲနယူးယောက်မြို့ကပြည်သူတရားရုံးမှာထွက်ဆိုထားတာပါ။
ဝါရှင်တန်ပို့သတင်းစာကြီးရဲ့သတင်းတောက်ဂျမာခရှိုဂျီတက်ခံရတဲ့ကိစ္စကို G20 ထိပ်သီးစည်းဝေးပွဲအတွင်းဆာဒီအင်ရှစ်မင်သားမိုဟာမက်ဘင်ဆာမန်နဲ့ဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။သတင်းတောက်သိဆုံးခဲ့ရတာနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိရှိစုံစမ်းဖို့နဲ့တာဝန်ရှိသူတွေကိုအရေးယူတာကိုဗြိတိန်အစိုးရကမြင်လို့တယ်လို့ဘွိုင်းနိုဆဲရက်စ်မြို့ကိုအသွားလေးမြန်ပေါ်မှာဝန်ကြီးချုပ်ထရီဆာမေကပြောကြားခဲ့တာပါ။ဝင်းကြီးချုပ်မင်းနဲ့အင်ရှစ်မင်သားဘင်ဆာမန်တို့နှစ်ဦးဆွေးနွေးမလားဆိုတာကိုဝင်းကြီးချုပ်ရုံသတင်းရက်ကတရားဝင်အတည်မပြုပေမဲ့ဝင်းကြီးချုပ်နဲ့အင်ရှစ်မင်သားတို့တွေ့ကြဖို့ရှိတယ်လို့ယူဆနိုင်ကြောင်းပြောတာကို Guardian သတင်းစာကြီးထဲမှာဖော်ပြထားပါတယ်။တူရကီနိုင်ငံအစ္စတန်ဘူမြို့ကဒီ Saudi Arabia ကောင်စစ်ဝင်ရုံထဲမှာသတင်းတောက်ဟာချိုဂျီပြီးခဲ့တဲ့လတုန်းကအသက်ခံခဲ့ရပါတယ်။ဒီတပ်ဖြတ်မှုကိုအင်ရှစ်မင်သားအမိန်ပေးတာဆိုတဲ့ဆွဆွဲချက်တွေကို Saudi Arabia ကငြင်းဆန်ပြီးတော့ကောက်ချက်တဲ့ထောင်လှမ်းရေးတွေရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်ခဲ့ပါတယ်။
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15453ညလိုင်းဒိုမီတာ 25 kHz 11803ညလိုင်းဒိုမီတာ 32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ 190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ဒီ American Tan မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတဲ့အထိရာဇဝတ်မှုတွေကျူးလွန်နေတယ်လို့ယူဆနိုင်တဲ့အချက်လက်တွေတွေ့ရှိရကြောင်းဝါရှင်တန်ခြေဆိုင်လူ့ခွင့်ရေးဆိုင်ရာဥပဒေကျိုးဆောင်ဖွဲ့ကပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆေးရုံမှုနဲ့လူမျိုးတုံးတဲ့အထိဖြစ်နိုင်တယ်လို့သုံးသပ်နိုင်စရာအကြောင်းရင်းတွေတွေ့ရတဲ့အကြောင်းဒုက္ခသည်တွေကိုမေးမြန်းစုံစမ်းဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတာဝန်ပေးထားတဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးအဖွဲ့ PILPG ရဲ့တင်းလာနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ဒီဖွဲ့ရဲ့လေးလာစုံစမ်းမှုတွေပေါ်အခြေခံပြီးစက်တင်ဘာလထဲမှာတော့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအစီရင်ခံစာထုတ်ပြန်ရမှာတော့ရင်းရာတွေကိုအစုလိုက်ပြုံလိုက်တက်ပြတ်တာတွေအုပ်စုလိုက်အာမပြုချင်းမှုတွေနဲ့တခြားရက်စက်တဲ့လူရဲတွေကိုမြန်မာစစ်တပ်ကအကွက်ကျက်ကျူးလွန်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။အမေရိကန်လွှတ်တော်ကိုယ်စားတချို့ကလည်းရင်းရာတွေပေါ်ကျူးလွန်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတွေတက်ပြတ်မှုများကြောင်းပြောနေပေမဲ့အမေရိကန်ဆွေရောကတော့လူမျိုးစုလိုက်ရှင်းလင်းမှုဖြစ်နေတာတရားဝင်သုံးလုံးပြောဆိုထားတာပါ။ပြီးခဲ့တဲ့နေ့ထက်ရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကနေကိုစီးနေတက်ခဲ့တဲ့ AIS အစိုးရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့ရှင်းလင်းရမှာရင်းရာတွေပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေစုစုဝါဝါကျူးလွန်နေတဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပါရဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတဲ့မြန်မာဆွေရကတော့နိုင်ငံတကာဆွဆွဲနေတဲ့အစဉ်အထိလူ့ခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပါရဲ့
ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးတော့မလေးရှားနိုင်ငံကိုဆက်လီနဲ့သွားဖို့ကြိုးစားတဲ့ရိုဟင်ဂျာ၁၀ယောက်ကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါရဲ့နတ်မြဝမှာရှိတဲ့ရှာပူရီတင်မောစိတ်မှာအမျိုးသမီးငယ်6ယောက်နဲ့အမျိုးသား4ယောက်ကို RAB အထူးရဲတပ်ဖွဲ့ကကြာသပတေးနေ့ညတုန်းကဆက်လီပေါ်မတက်ခင်ဖမ်းမိခဲ့တာပါအမျိုးသမီးငယ်ရဲ့အသက်တွေက22နှစ်တောင်မပြည့်ကြသေးပဲမလေးရှားမှာငွေကြေးတက်နိုင်တဲ့အမျိုးသားတွေနဲ့လက်ထပ်နိုင်တယ်ဆိုပြီးဖျားယောင်းခံရတာလို့ RAB ရဲတပ်ဖွဲ့အကြီးအကဲမာဟီဒီဟာဆန်ရဲ့အပြောကို AFP သတင်းမှရေးထားပါတယ်မလေးရှားကိုသွားနိုင်ဖို့အမျိုးသမီးတွေကတစ်ယောက်ကိုဒေါ်လာ100အမျိုးသားတစ်ယောက်ကိုဒေါ်လာ250နီးပါးပေးရပြီးတော့ထိုင်းရေပိုင်နဲ့တဲကိုဖြတ်သွားတာနဲ့နောက်ထပ်ဒေါ်လာ2500စီပေးရမှာဖြစ်တယ်လို့သူကပြောပါတယ်လူကုန်ကူးသူဘင်္ဂလားဒေ့ရှ်လူမျိုးတစ်ယောက်ကိုလည်းဖမ်းမိထားပါတယ်မလေးရှားကိုသွားဖို့ကြိုးစားသူ၁၀ယောက်ထဲက၂ယောက်ကမြန်မာနိုင်ငံကနေပြီးတော့2000ပြည့်နှစ်နဲ့2000တခုနှစ်ထဲကဘင်္ဂလားဒေ့ရှ်မှာရောက်နေကြသူတွေဖြစ်ပြီးတော့ကျန်တဲ့သူတွေကတော့2018ခုနှစ်နောက်ပိုင်းအလုံးအရင်းနဲ့ရောက်လာကြသူတွေကဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရာသီဥတုကောင်းမွန်တာယာလာရာနဲ့မလေးရှားဘက်ကိုတရားမဝင်သွားဖို့ကြိုးစားသူတွေပိုပြီးများလာနေပါတယ်။အခုနိုဗင်ဘာလဇန်ပိုင်းကလည်းရိုဟင်ဂျာ33ယောက်ပါတဲ့ဆက်လီတစ်စင်းကိုဘင်္ဂလားပင်လယ်ော်ထဲမှာဒီဘင်္ဂလားဒေ့ရှ်ကံယူတန်းဆောင်တပ်ကကြားဖြတ်ဖမ်းဆီးခဲ့ပါတယ်။မြန်မာနိုင်ငံဘက်မှလည်းစစ်တွေမျိုးဒုက္ခသည်စခန်းတွေကနေဆက်လီနဲ့မလေးရှားကိုသွားဖို့ကြိုးစားတဲ့မွတ်စလင်တွေကိုအခုလာရဲမှာနှစ်ကြိမ်ဖမ်းမိခဲ့ပါတယ်။
စစ်လက်နက်တင်ပို့မှုတွေပါဝင်ရှေ့လက်ပိုင်းဒေသမှာယူရန်နိုင်ငံရဲ့မယိုးသားရဲ့လူရည်တွေပေါ်နိုင်ငံကကတုံ့ပြန်ရေးယူဖို့အမေရိကန်ကတိုက်တွန်းလိုက်ပြီးပြက်ကွက်ခဲ့မယ်ဆိုရင်ဒေသတွေမှာမတည်ငြိမ်မှုတွေနဲ့ပြည်ကပ်တွေကျင်းပနိုင်တဲ့အကြောင်းသတိပေးလိုက်ပါတယ်။မစ်ဆိုင်တွေ၊ရော့ကက်ဒုံးတွေ၊ဒရုန်းယာဉ်တွေပါဝင်ယူရန်နိုင်ငံကလက်နက်တွေကိုသူအားပေးနေတဲ့ဖွဲ့စည်းရေးထံကရောပင်လယ်ထဲမှာပါသိသိရမိရရှိတဲ့အကြောင်းယူရန်နိုင်ငံဆိုင်ရာအမေရိကန်ထုတ်ကိုယ်ဆဲ Brian Hook ကမနေ့ကပြောလိုက်တာပါ။နနတဲ့တွေရှာဖွေတွေ့ရှိမှုတွေဟာဒေသတွင်းမှာအီရန်ရဲ့ဖြစ်အမောက်လုပ်ရတဲ့ကိုတတိပြရောက်တဲ့အကြောင်းလဲယမန်နိုင်ငံကဟူသီတပုံတွေထံပြေးဖို့ကြိုးစားစဉ်ဒီနေ့စပိုင်းမှာတော့ကဂျားပြတ်ဖန်စီမိခဲ့အီရန်နိုင်ငံလို့မြေပြင်ကဝင်ပြေးစိုက်တူးစီမစ်ဆိုင်းတုံးစင်းကိုပြတ်တိုင်ရင်အမေရိကန်ထုတ်ကိုယ်စဲကသတင်းနောက်တွေကိုပြောဆိုသွားတာလည်းဖြစ်ပါတယ်
တောင်နှမြောက်ကိုရီးယားနှစ်နိုင်ငံကြားကမီးရထားလမ်းတွေကိုပြန်ဆက်နိုင်ဖို့အတွက်တောင်ကိုရီးယားဂျထားဒဇင်းဟာမြတ်ကိုရီးယားနိုင်ငံနဲ့ကိုခုံပေါင်းသွားပါတယ်ကိုရီးယားစစ်ပွဲတွေကပြတ်တောက်သွားတဲ့ဂျထားလမ်းကိုပြန်ဆက်နိုင်ဖို့နှစ်နိုင်ငံပူးပေါင်းပြီးတော့တစ်ဖက်စီကတာဝန်ရှိသူ30လောက်က18ရက်ကြာကွင်းစင်တိုက်တာကြမှာဖြစ်ပါတယ်တက်ဆိုင်တဲ့နိုင်ငံတွေကြားအနီးကပ်တိုင်းပင်ဆွေးနွေးပြီးတော့နိုင်ငံတကာထောက်ခံမှုနဲ့ဂျထားလမ်းတွေပြန်ဖွင့်နိုင်အောင်လို့ဆောင်ရွက်သွားမှာဖြစ်တယ်လို့နှစ်နိုင်ငံနယ်စပ်နာကဒေါ်ရာဆန်ပူရာမှဒီကနေ့ပြုလုပ်တဲ့အခမ်းအနားအတွင်းမှာဒီတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးချိုမြွန်ဂျွန်းကပြောကြားခဲ့ပါတယ်ကိုရီးယားစစ်ပွဲအတွင်းသေဆုံးခဲ့တဲ့စစ်သားရုပ်ကြွင်းတွေကိုနှစ်နိုင်ငံပေါင်းပြီးပထမဆုံးရှာဖွေရေးအတွက်ကိုလည်းမြေမြုပ်မိုင်းရှင်းလင်းမှုတွေဒီနယ်စပ်လုံခြုံရေးစခန်းတွေကိုဒီကနေ့မှပဲအပြီးသတ်ဖယ်ရှားနိုင်ပြီလို့ပြောပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုထိတ်တန်းရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်စစ်တွေမျိုးကတက်ကြွပြင်ဒုက္ခတဲ့စခန်းထဲမှာနေထိုင်နေကြရသူတွေဟာသူတို့ရဲ့ငွေကိုမူလဘဝအခြေအနေကိုပြန်သွားနိုင်ခွင့်ရဖို့ကမျှော်လင့်ချက်မေးမိနေကြပါတယ်။သူတို့အဓိကမျှော်လင့်လူလာနေတာကတော့နှစ်ပေါင်းများစွာသူတို့နေထိုင်လုကင်ခဲ့တဲ့မြို့ပေါ်ကမူလနေရာတွေစီကိုပြန်သွားပြီးတော့လွတ်လွတ်လပ်လပ်သွားလာနေထိုင်အသက်မွေးဝမ်းကြောင်းခွင့်ရဖို့ပါ။ဒီအကြောင်းတက်ကြွပြင်စခန်းမှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုကြော်ကြော်သိန်းပြောပြပေးပါရှင်
။တက်ကြပြင်စခန်းမှာလက်ရှိနေထိုင်နေကြရသူတွေဟာစစ်တွေမျိုးပေါ်ကနာဇီရက်ွက်အပါအဝင်တခြားရက်ွက်တွေမှာနှစ်ပေါင်းများစွာနေထိုင်ခဲ့ကြသူတွေဖြစ်ပြီးတချို့ဆိုရင်ငွေဖွာခြင်းကလေးကနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်။2012ခုနှစ်ဇွန်လ10ရက်နေ့ကမောင်းတော့မှာစားခဲ့တဲ့နှစ်ဖက်အကြားရုံရင်းစံခတ်ပြိပခအခြေအနေတွေဇွန်လ9ရက်နေ့မှာစစ်တွေမျိုးကိုကူးဆက်လာပြီးနေအိမ်တွေမီးလောင်သွားတဲ့သူတွေကိုမျိုးနဲ့ဝေးတဲ့နေရာတွေမှာအာဏာပိုင်တွေကစခန်းတွေဖွင့်ပြီးတော့ရွှေ့ပြောင်းထားခဲ့ရတာကနေအခုချိန်ထိအဲ့ဒီစခန်းတွေထဲမှာပဲဆက်နေနေကြရတာပါသူတို့ဒီစခန်းနဲ့ဘယ်လိုရောက်လာကြလဲဆိုတော့ကိုဒုက္ခတဲ့တူဦးဖြစ်တဲ့အသက်52နှစ်အရွယ်ကလေး9ဦးမိခင်ဒေါ်မော်နိုရာဘေကွန်ကသူတက်တလောက်မြန်မာစကားနဲ့ VOA ကိုရှင်းပြပါတယ
်ဘယ်လိုလဲရောက်ကြလာဆိုရင်ဟိုဟာအဲ့ဒီဘာဘယ်လိုပြတ်သွားတာတဲ့ဘူးသူတို့ပြန်ဆောင်လာအဲ့ဒီမင်းလုံးလေအင်းလည်းပါလေမင်းလုံးလုံးသွားပြီချောပြီးတော့လူကိုဆဲတယ်ချောပြီးတော့ဖျက်လာတာ
အိမ်တွေမိရှုခံရတာကြောင့်ဒီကိုရောက်လာတာလို့သူကပြောတာပါဒီစခန်းမှာအိမ်တောင်စု1000ပတ်ဝန်းကျင်စုစုပေါင်းလူဦးရေ9800နီးပါးရှိပြီးအဲ့ဒီအထက်မှာကလေးရွယ်က1200ပတ်ဝန်းကျင်ရှိတယ်လို့တက်ကြပြင်စခန်းကော်မတီအဖွဲ့ခေါင်းဆောင်ဦးရွှေမောင်ကရှင်းပြပါတယ်သူတို့အားလုံးကိုကမ္ဘာစန္ဒိတ်ခါအဖွဲ့ WFP ကတလားတကြိမ်စာနာရိတ်ခါထောက်ပံ့ပေးနေပြီးတလားကိုမိသားစုအတွေ့စံနိုးစီဘူးနဲ့54ဘူးပဲ9ဘူးချက်ပြုတ်တဲ့စီတလီတာနဲ့စားက5ချက်သားကြော်ကြော်ပေးတယ်လို့ဦးရှိမောင်ကပြောပါတယ်တချို့မိသားစုတွေမှာလူဦးရေတိုးလာတာကြောင့်လောင်းငါမှုမရှိဘူးဆိုတော့ကိုဦးရှိမောင်ကရောဒေါ်မော်နိုရာဘေကွန်ကပါပြောပါတယ်ကလေးတွေပညာသင်ယူဖို့အတွက်အစိုးရကယာယီကျောင်း2ကျောင်းစောက်ပေးထားပြီးအစိုးရမဟုတ်တဲ့အဖွဲ့တွေက4ကျောင်းစောက်ပေးထားပြီးတော့ကျမရေးဆောင်ရှောက်မှုကိုအစိုးရကလုပ်ပေးတယ်လို့လည်းပြောပါတယ်ဒီမှာနေလာရတာ6နှစ်ခွဲနီးပါးကြာပြီဖြစ်တဲ့သူတို့ရဲ့အဓိကမျှော်လင့်ချက်ကိုဦးရွှေမောင်ကပြောပြပါတယ
်အဓိကမျှော်လင့်ချက်ကကျွန်တော်တို့ဒီလေးလက်သက်တော်လာကွန်းရေအေမူတူကျွန်တော်ပထမနေခဲ့မူလနေရာရေဒီနိုင်ငံသားပေါ်တောင်းဆိုတာတော့အများကြီးအဲ့ဒါအများကြီးကျွန်တော်တို့ကျွန်တော်တို့လူကြီးပါဆင်းလာတော့ဖွေးစီလဲအမှကဲတယ်မှာတော့ပြီးတော့မင်းမင်းအချက်မှာသူတို့ပြောတယ်
ဦးရွှေမောင်ပြောတဲ့အတိုင်းပဲဒေါ်မော်နူရာဘေကွန်ကလည်းပြောပြီးဖခင်မရှိတော့တဲ့သူကလေးတွေကမျိုးပေါ်မသွားဘူးလားလို့မေးနေကြတဲ့အကြောင်းပြောပါတယ်
။ခံစားရတယ်။ကလေးတွေကငငလေးကလေးတွေအဲ့ဒီဘန်လာတာ။သူနဲ့လဲနဲ့ကလေးတွေကဒီဘန်လာပြီးတော့အခုရှောင်းနေရှိပြီ။အဲသူနဲ့ကလေးကိုခိုးနေရှိပြီ။အဲ့ဒီကလေးကိုပြောလို့မပြောဘူး။ကျမတို့နေရာမှာအမေကအပြင်းမသွားဘူးလား။ ဒီမှာလေလုံးလုံးမရဘူး၊ဝါလုံးလုံးမရဘူး၊ကစားလုံးလုံးမရဘူး၊စားကြရလုံးမရှိဘူး။မေလုံးလုံးနေမယ်လေ။သူတို့ခလေးတို့စင်စင်းသားနေတယ်။မြန်မာမှာတက္ကမမသွားဘူးလ
ား။၂၀၁၂ခုနှစ်ရုံးဝင်းစံကပ်ပတိပခါတွေကြောင့်မိုးစလင်ဥယျာဉ်တသိန်း2000လောက်ရောရခိုင်လူမျိုးတချို့ပါအိုးဝင်စွန့်ထွက်ပြေးရပြီး IDB စခန်းတွေမှာနေနေကြရတယ်လို့ကိုဖီအန်နန်ကော်မရှင်ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။DIDB စကမ်းတွေကိုပိတ်ပစ်ဖို့အတွက်မဟာဗျူဟာတရက်ကိုသက်ဆိုင်ရာလူအဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်ပြီးချမှတ်သွားတင်တယ်လို့လည်းအကြံပေးထားပါတယ်။ဒီတက်ကြက်ပြင်စကမ်းကိုပိတ်သိမ်းပြီးတခြားတင်တော်တဲ့နေရာမှာပြန်ပြီးနေရာချထားပေးဖို့စီစဉ်နေတဲ့အကြောင်းပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဒီနှစ်စမ်းပိုင်းမှာပြောထားဖို့ပါတယ်။ဒီလိုစကမ်းပိတ်သိမ်းမဲ့အစီအစဉ်နောက်ဆုံးအခြေအနေကိုသိရဖို့ဝန်ကြီးနဲ့ဒုဝန်ကြီးတို့ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းအဆက်အသွယ်မရသလိုတခြားဖြည့်ကြားပေးနိုင်တဲ့တာဝန်ရှိသူတူဦးကိုဆက်သွယ်ဖို့လည်းဒီသတင်းရေးချိန်ထိအခွင့်မရပါဘူး။စကမ်းတွင်နေထိုင်နေကြရသူတွေကရောသူတို့ရဲ့ငွေမူလဘဝစီပြန်သွားခွင့်ရဖို့ဘယ်လောက်မျှော်လင့်ထားကြပါသလဲ။စကမ်းကော်မတီအဖွဲ့ခေါင်းဆောင်ဦးရှိမောင်ရဲ့ပြောစကားကစကမ်းတွင်လူတွေရဲ့ခံစားချက်ကိုထင်ဟပုံရပါတယ်
။ကျွန်တော်တို့တော့မဖြစ်မနည်းလည်းဖြစ်နိုင်ရောမတည်မတည
်ကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်ထဲမှာတော့IDB တွေကိုသူတို့မူလနေထိုင်နေတဲ့နေရာဒါမှမဟုတ်တခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုံတိတ်ခါနဲ့အညီပြောင်းရွှေ့နိုင်ရမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်ဒါအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDB တွေပြောင်းရွှေ့လိုတဲ့နေရာတွေကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပေးထားပါတယ်ခင်ဗျာ
ကိုကြကြသိမ်းပါရှင်ဆက်ပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လှုပ်ရှားသူတူကိုလူခွေစုချင်းမြင့်ခံရတဲ့တရင်တင်ပြပေးကြပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လှုပ်ရှားဆောင်ရွက်နေတဲ့အသံအဖွဲ့ကိုတီထောင်သူမောင်ဆောင်ခါကိုနယ်သာလန်နိုင်ငံကနေပြီးတော့မှ Human Rights Julius မြန်မာ2018စုကိုပေးအပ်လိုက်ပါတယ်ဒီစုဟာလက်ခံရရှိတဲ့မောင်ဆောင်ခါဟာမြန်မာနိုင်ငံသားအနေနဲ့ပထမဆုံးချင်းမြင့်ခံရသူဖြစ်ပါတယ်အကြောင်းပြေဆုံးကိုစော်ထက်တရင်ပေးပို့ထားပါတယ်
ကြပြဆေးရစာရေးဆရာဖြစ်တဲ့မောင်ဆောင်ခါကိုသူ့ရဲ့လူခွင့်ရေးလှုပ်ရှားဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအသိအမှတ်ပြုရတဲ့အနေနဲ့နယ်သာလန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ချီးမြှင့်တဲ့ Human Rights Tulip မြန်မာ2018ဆုကိုချီးမြှင့်လိုက်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာနယ်သာလန်တာဝန်ကြီးကနိုဝင်ဘာ29ရက်မှာစာနဲ့အကြောင်းကြားခဲ့ရပါမောင်ဆောင်ခါဟာဒီဆုကိုမြန်မာနိုင်ငံသားတယောက်အနေနဲ့ပထမဆုံးရရှိခဲ့တာဖြစ်ပြီးတခြားနိုင်ငံတွေကလူခွင့်ရေးကာဝယ်ဆောင်ရှောက်သူတွေကိုလည်းဒီနှစ်မှာပထမဆုံးအကြိမ်ပေးခဲ့တာဖြစ်ပါတယ်အခုလိုဆုရရှိရတဲ့ပတ်သက်ပြီးမောင်ဆောင်ခါက VOA ကိုအခုလိုပြောပြပါတယ
်ကျွန်တော်ဒီဆုရတဲ့အတွက်တော့ကျွန်တော်အများကြီးဝမ်းသာတယ်နောက်ကျတော့ကျွန်တော်လက်ရှိလုပ်နေလုပ်ငန်းတွေအတွက်လည်းပြီးပြီးတော့လုပ်ရဖြစ်သေးတာပေါ့ဟုတ်အဓိကတော့ကျွန်တော်တို့ဟာဒီလူခွင့်ရေးဖြစ်တယ်ပြီးတော့ကျွန်တော်လိုက်တာလည်းတိတ်မကြရရောအဲ့ငင်းကအာကင်းတော့ပြင်မပြီးဘူးဆိုတော့ဒီလိုဒီလိုကျွန်တော်တို့အဖွဲ့တခုဆက်စားဖို့ပြင်နေတယ်ကျွန်တော်တို့ဒီအစုကိုပေးလိုက်ခြင်းအားဖြင့်ဟိုအခြားငင်းငင်းကဆွေးရရလဲတည်လာနိုင်တယ်တည်လာနိုင်တဲ့အခါကျွန်တော်တို့ကြည်လာနေပြီးတော့ထုတ်ပြန်တဲ့ဒီဒေနာစာရန်နေပြီးတော့ဥပဒေတုံးတဲ့စတိဒါရီကိုငင်းငင်းကနေပြီးတော့ကိုပြီးအားလုံးဆိုင်ရမယ်ဒီဟာလေးကိုကိုပြီး reference လုပ်ရမယ်ဒီဒေနာနေပြီးတော့ဥပဒေကြီးတဲ့ download ရေးကိုဟိုလုံနေရင်းနဲ့နောက်တစ်ပိုင်းမှာလဲနိုင်ငံကနေပြီးတော့ဒီအစိုးရကိုတိုင်းရိုက်ကုန်တော့ဒီဥပဒေပြင်တောင်းရည်ကိစ္စတွေမှာပြည်ပြီးတော့တောင်းအားဖြစ်အောင်အကြောင်းလေးတွေဖြစ်အောင်ခွင့်လန်းကောင်းနေရလာလိမ့်မယ်လို့ကျွန်တော်မြင်နေတယ
်။မောင်ဆောင်ခါဟာ2011ခုနှစ်မှာကြ བྱ ချစ်သူများအသင်းကိုဖွဲ့ခဲ့ပြီးကြ བྱ လှုပ်ရှားမှုတွေငြိမ်းချမ်းရေးလှုပ်ရှားမှုတွေကိုလှုပ်ဆောင်နေပါတယ်။2012ခုနှစ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုဝင်ခဲ့ပြီးနောက်ပိုင်းမှာရန်ကုန်တိုင်းလူငယ်လုပ်ငန်းအဖွဲ့ဝင်အနေနဲ့ရွေးခန့်ရပါတယ်။2015လက်ဗဒန်ကျောင်းသားတပိတ်ဖြိုခွင်းခံရပြီးနောက်ပိုင်းအကြံဖတ်ဆက်ညီလက်ပတ်ဖြူလှူရှားမှုကိုဦးဆောင်ခဲ့သူတဦးလည်းဖြစ်ပါတယ်။2015ခုနှစ်မှာသူရေးရပုံရိပ်ကြပြကြောင်းစစ်တော်ရေးဥပဒေပုံမှန်66ဂါကြီးနဲ့အချုပ်တောင်ခုနှစ်လနေခဲ့ရပြီးအဲ့ဒီနောက်ပိုင်းစစ်တော်ရေးဥပဒေကိုပြင်ဆင်ဖို့တောက်လျှောက်လုပ်နေသူလည်းဖြစ်ပါတယ်။စုချင်းမြင့်ခံရတယ်လို့ကျောင်းကြားစာကိုလက်ခံရရှိရတောက်ကြနေပါပဲ။ပြည်တွင်းစိတ်ရစဲဖို့တာမွေမှာလှူရှားဆောင်ရွက်ခဲ့တဲ့အခြား18ရောက်တဲ့သူဗဟန်တရားရုံးမှာ19ချိန်မြောက်တရားခွင်သွားခဲ့ရပါသေးတယ်။နိုင်ငံတော်စေဝကျဥပဒေကိုချိုးဖောက်မှုနဲ့ရိုက်တာသတင်းသမား2ဦးအမှုရင်ဆိုင်နေရတဲ့ကာလတစ်လျှောက်လုံးကနေလက်ရှိအချိန်ထိသူတို့ပြန်လည်လွတ်မြောက်ရေးတောက်လျှောက်ဆုံရှားဆောင်ရွက်နေသူတူဦးလည်းဖြစ်ပါတယ်
ကိုဇော့ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းဒေသတွေမှာမြေမြုပ်မိုင်းတွေပောက်ကွဲတဲ့အတွက်ဒီဒေသခံတွေထိခိုက်ဒဏ်ရာရတဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ကရင်မျိုးသားစီယုံကရဲ့ယူနယ်မိုးပြစ်တဲ့ပါတီတို့ကြားနယ်မြေနဲ့ပတ်သက်ပြီးတော့အငင်းပွားနေကြဆဲဖြစ်တဲ့တနင်္လာရီတိုင်းရေပြူမြို့နယ်မှာတော့မြေမြုပ်မိုင်းပောက်ကွဲတဲ့အတွက်ရွာသူရွ ရွာသားလေးဦးထိခိုက်ဒဏ်ရာရရှိခဲ့တာပါဒီရေပြူမြို့နယ်ဒေသဟာဆိုရင်နှစ်ဖက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေတဲ့အတွက်ဒီမြေမြုပ်မိုင်းကဘယ်အဖွဲ့ရဲ့လက်ချက်ဆိုတာပြောဖို့ခက်တယ်လို့လည်းဒေသခံတွေကဆိုပါတယ်တရင်ပြေစုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေစိုက်သတင်းတော်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်တနင်္လာနေ့တိုင်းဒေသကြီးရေပြူမြို့နယ်အလဲစခန်းကြေးဝါလီကြာရာဘရင်းနဲ့မနက်ပိုင်းမှာရွာသားလူမိုင်းနှမိပြီးခြေတောက်နဲ့မျိုးစိမှာအပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့
มูกุญญีเยพั่วเวนนาปายก็ပြောပါတယ်ဒီကမနေ့ကမနေ့ကျင့်နိုင်တော့ကပြည့်တယ်သူမျိုးပနည်းကပြောတာညအချင်းနိုင်တော့မှဒီမော်လမြိုင်ကေကိုရောက်လာတယ်ဒီခြေတလုံးယူတော့လုံးဝကြေသွားတယ်အဲ့ဒါကိုလောလောဆယ်သူတောက်ပတ်ဒီစီးနေရတယ်ခြေသမိုးနေရာမှာတန်ရနေနေရှိတယ်မျက်နှာမှာတော့ညံစားတွေပေါ့ဒီမိုင်းကဆက်တဲ့အစတွေအပြည့်ပဲနော်သူမျက်လုံးတစ်ဖက်ကလည်းစိုးရိမ်ရတယ်မျက်လုံးထဲကိုဒီ
มายาซะเดอะอะเปเปนะตู้เนี่ยลงตะผัดกะเนี่ยซู้ยิงยะเดเนี่ยลงแท้โหดีมายาซะเดเวนตัวดาขึ้นเนี่ยเมี่ยวมายเนมี่เดเยผีเมี่ยวเนี่ยเดดาฮะตันสีเล่มะยีตู้ตาเดมอมิติปาตีเนี่ยเกยญูราซียงเกอั้นยูโรแหนมีอะญีบัวมูผิดเนี่ยเดดาผิดบีเบพั่วเยเล่ชะสู่ดาเปียวยะแค่เดลุนายบายงะสู่บาเดอีเวตะซิชิเนี่ยลาทาวะเดตะบอมิวบัวไอ้อะเลสะคันอะเปนมามาเวอูเน่เดเปบีนามากะตันตียะเวผิดเนี่ยดาใบแม้เจนเราเปรูเบวาอีตะโตล များစုထိရတော့မွန်နေပေါ့မွန်တိုင်းသားတွေသူမြည်နေရတယ်တန်သွားရအလုံးလုံးကြီးနဲ့ကြည့်ကြတယ်လို့ပြောဒေသခံတွေကတော့ရှားလေးစိုးလေဖြစ်မှာပေါ့သူ့ချံကိုတော့သွားပြီးအလုံးမလုံးရတဲ့အဆင့်ထိဖြစ်လာကြတယ်လို့ပြောဒီဒေသခံတွေကတော့စိုးရင်စိတ်တော့ရှိတာပေါ့
လက်ရှိရေပြည်မြို့နယ်တွင်ဒေသခံခြံသမားတွေခရီးသွားလာသူတွေအနေနဲ့မြေမြုပ်မိုင်းအန္တရာယ်အတွက်စိုးရိမ်နေရတဲ့အခြေအနေမှာရှိနေပြီလို့နိုင်ပွားကပြောပါတယ်။အောက်တိုဘာလနဲ့နိုဝင်ဘာလတော့တွင်ရေပြည်မြို့နယ်ဒေသမှာမြေမြုပ်မိုင်း၄ကြိမ်ပေါက်ကွဲခဲ့ပြီးမွန်ပြည်တပ်ပါတီစစ်ဖွဲ့ဝင်2ဦးအပါဝင်ဒေသခံခြံသမား3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အပြစ်ရသဘောတူညီမှုမရရှိသေးတဲ့ကာလမှာတောင်မိုင်းနေမီလို့ဗီဒီယိုတွေထိခိုက်တာမရှိသလောက်ဖြစ်နေပေမဲ့ရင်းချမ်းရေးအတွက်ကြိုးပမ်းနေတဲ့ကာလမှာအခုလိုထိခိုက်လာတာဟာမဖြစ်သင့်သလိုသဆိုင်ရလက်နက်ကင်ဖွဲ့စည်းတွေကလည်းမြေမြုပ်မိုင်းကိစ္စကိုတာဝန်ယူဖြေရှင်းတဲ့လို့သူကဆိုပါတယ်မြန်မာနိုင်ငံဟာမြေမြုပ်မိုင်းအစိုးရအဆုံးအသုံးပြုတဲ့နိုင်ငံစင်နဲ့မှာပါဝင်နေစဲလို့လည်းမြေမြုပ်မိုင်းစောက်ကြီးရေးဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာအစိုးရတပ်မတော်ရောတိုင်းသားလက်နက်ကင်ဖွဲ့စည်းတွေကပါမိမိတို့ရဲ့လုံခြုံရေးစီဝိုင်းအတွက်မြေမြုပ်မိုင်းကိုအသုံးပြုနေတယ်လို့ပြည်ထောင်စုအင်စတီကျူဒါရိုက်တာဦးခွန်ဆိုင်ကပြောပါတယ်
ကျွန်တော်တို့စိုက်ပွဲဖြစ်နေတဲ့နေရာမှာဆိုရင်အစိုးရဘက်ကရောလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတွေကရောသူတို့ကအချင်းချင်းဒီမိုင်းမြုပ်ပြီးတော့မှသူတို့ခုတ်ကိုယ်ကိုကာကွယ်တဲ့သဘောပေါ့ဗျာတော်လှန်ရေးအဖွဲ့အစည်းကသူတို့ကစနေမှာတော့စခန်းချပြီးဆိုတော့တခါလေးပဲမိုင်းမြုပ်ထားလိုက်နော်ဒီညဘဲချစ်ချင်းမနဲ့စောစောပဲချစ်ချင်းဒီအစိုးရဘက်ကလာပြီးတော့မှအဲ့မဲ့ဆိုလို့ရှိရင်တက်ချင်းပြိနိုင်အောင်ဆိုတော့တို့
အပြည်ပြည်ဆိုင်ရာမိုင်းရှင်းလင်းရေးလုပ်ငန်းအတွက်အများဆုံးပါပိုးပေးနေတဲ့နိုင်ငံတစ်ခုဖြစ်တဲ့နော်ဝေးနိုင်ငံကလည်းမိုင်းပိတ်ပင်ဖျက်သိမ်းရေးစာချုပ်ဘွဲ့ရဲ့အလက်ကျဥက္ကဋ္ဌတာဝန်ကိုဒီကနေ့တောက်ကြနေ့မှာလွှဲပြောင်းရယူလိုက်ပြီးဖြစ်ပါတယ်မြန်မာနိုင်ငံတွင်းမြေမြုပ်မိုင်းရှင်းလင်းရေးလုပ်ငန်းအတွက်နော်ဝေးနိုင်ငံဆွေရကကူညီပါပိုးနေတာ25နှစ်ကြာရှိလာပြီးဖြစ်ပေမဲ့လည်းမြေမြုပ်မိုင်းအန္တရာယ်ကတော့ကြီးထွားနေစေဖြစ်ပါတယ်လက်ရှိနိုင်ငံရေးအခြေအနေအရမိုင်းရှင်းရေးလုပ်ငန်းစဉ်တွေကိုအကောင်အထည်မဖော်နိုင်သေးသလိုပညာပေးအဆင့်လောက်သာဆောင်ရွက်နိုင်သေးတယ်လို့ MEG ကမိုင်းကြံပေးဖွဲ့အသဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။ပြည်တွင်းစစ်နှစ်60ကျော်လာတာနဲ့မျှမြေမြုပ်မိုင်းနေမိလို့ခြေပြလက်ပြတေးချေတန်ရာရရှိခဲ့ရတဲ့သူ1000ကျော်ရှိမယ်လို့လည်းခန့်မှန်းထားပါတယ်။2018ခုနှစ်အတွင်းမိုင်းတန်ကြောင့်တေဆုံးသူ89ရာခိုင်နှုန်းဟာအရသာပြည်သူတွေဖြစ်ကြပြီးအဲ့ဒီထဲမှာ49ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်ကြပါတယ်။မိုင်းနမီတာကြောင့်ခလိငယ်ရေးအတွက်ဟာအနည်းဆုံး2452ဦးရှိမယ်လို့လဲမိုင်းပိတ်ပင်ဖြတ်သိမ်းရေးစာချုပ်အဖွဲ့ကခန့်မှန်းထားကြပါတယ်ခင်ဗျာ
။ဘုရားရှင်များရှင်မြန်မာနိုင်ငံမှာရေဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဦးတည်နေပြီလို့ဒီသတင်းဖက်ထဲထုတ်ပြန်လိုက်တဲ့အရေဖက်လူခွင့်ရေးဆိုင်ရာအစင်ကံစာကဖော်ပြပါတယ်။မြန်မာနိုင်ငံမှာအရက်ပတ်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍကျော်ပါလာနေပါပြီလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ပတ်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင် ရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စီခြင်းတလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်ကမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။နေ့နေ့ညတိုင်းရက်လိုက်စီစဉ်ကကြိုဆိုပါရစေ။မနေ့ကနေ့ညတိုင်းရက်လိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပြပါရစေ။အခုနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုဆက်လက်တင်ဆက်ပေးကြပါရစေ။ American သမ္မတ Donald Trump ရဲ့ရှေ့နေဟောင်း Michael Cohen ကသူအပြစ်ရှိကြောင်း New York မြို့ကပြည်ထောင်စုတရားရုံးမှာကြာတာပရင်းတွေကထွက်ဆိုလိုက်တဲ့အတွက်2016သမ္မတရွေးကောက်ပွဲမှာတော့ရုရှားရဲ့အခန်းကဏ္ဍကိုစုံစမ်းစစ်ဆေးမှုကအရေးပါတဲ့အလှည့်ပြောင်းတစ်ခုဖြစ်လာနိုင်ပွဲရှိပါတယ်။ VOA သတင်းတောက် Jin Malone သတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင်။
သမ္မတရဲ့ရှေ့နေဟောင်းမိုက်ကယ်ကိုဟန်နာနယူးယောက်မြို့ပြည်ထောင်စုတရားရုံးကနေပြန်ထွက်လာချိန်မှာတော့သုံးတရားပြောဆိုခြင်းမရှိခဲ့ပေမဲ့သူ့ရဲ့ရှေ့နေဂိုင်းပထရီလိုကတော့မစ္စတာကိုဟန်နာရုံးတော်မှာဝန်ခံထွက်ဆိုခဲ့တယ်လို့ပြောပါတယ
်။ Mr. Cohen has cooperated. Mr. Cohen will continue to cooperate.
Mr. Cohen ကတရားရုံးနဲ့အတူပူးပေါင်းဆောင်ရွက်ခဲ့ပြီးသူ့အနေနဲ့ဆက်ပြီးတော့လည်းပူးပေါင်းဆောင်ရွက်သွားမှာပါ။
တရားရုံးရဲ့မှတ်တမ်းတွေမှာတော့ Mr. Cohen ကသူ့အနေနဲ့သမ္မတ Trump အပေါ်မှာတစ္ဆာခံတဲ့အနေနဲ့ရုရှားနိုင်ငံကသမ္မတရဲ့အင်အားစီမံကိန်းနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်ကအထက်လွှတ်တော်ထောက်လိုင်းကော်မတီကိုလိန်ညာခဲ့တယ်လို့အသေးစိတ်ဝန်ခံထွက်ဆိုထားပါတယ်။ကိုဝင်ကအပြစ်ရှိတယ်လို့ဝန်ခံလိုက်တာနဲ့ပတ်သက်ပြီးတော့အာဂျင်တီးနားနိုင်ငံမှာချင်းပါနေတဲ့ G20 အစည်းအဝေးကိုတွားနေတဲ့သမ္မတ Trump ကလည်းချက်ချင်းပဲတုံ့ပြန်ခဲ့ပါတယ်
။ And he's a weak person and by being weak unlike other people that you watch
သူဟာပြောင်းနေတဲ့လူတယောက်ဖြစ်ပြီးတော့ခင်ဗျားတို့တွေ့ဘူးတဲ့တခြားလူတွေနဲ့မတူပါဘူး။အဲ့လိုပြောင်းနေတဲ့လူတယောက်ဖြစ်တဲ့အတွက်သူကပြစ်ဒဏ်ရကြအောင်လုပ်ဖို့ကြိုးစားနေတာပါ။ဒါကြောင့်သူကလူတိုင်းသိတဲ့စီမံကိန်းကိုလိန်ညာနေတာဖြစ်ပါတယ်။ကျွန်တော်ပြောချင်တာကကျွန်တော်တို့ဘက်ကပွန့်ပွန့်လင်းလင်းပါပဲ
။မစ္စတာကိုဝန်တရားရုံးချင်းရောက်လာပြီးတိတ်မကြာခင်မှာပဲဆမာထရမ့်ကယူကရိန်းနိုင်ငံမှာတင်မာနေတဲ့အခြေအနေတွေရောက်ဆိုပြီးတော့ G20 ညီလာခံအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဖို့လှုပ်ထားတာကိုဖျက်လိုက်တယ်လို့ Twitter ကနေပြီးကြေညာခဲ့ပါတယ်။ကွန်ဂါတရားရုံးမှာဝန်ခံခဲ့တဲ့အပေါ်မှာဒီမိုကရက်အထက်လွှတ်တော်အမတ်မတ်ဂေါ်နာအဖာဝင်လွှတ်တော်အမတ်ဒီဘက်ကလည်းတုံ့ပြန်ချက်တွေအလင်းမြန်ထွက်ပေါ်လာခဲ့ပါတယ
် There seems to be a trend here amongst so many of the president's closest allies
ဒီလိုမှချက်လက်တွေမမှန်မကန်ဖြစ်နေတာကိုနေတိုင်းလူလူတွေ့နေရပြီးသမ္မတရဲ့အနီးဆက်ဆုံးမဟာမိတ်တွေကမှန်တာကိုမပြောတာကလည်းအစင်လာသဘောမျိုးဖြစ်နေပါတယ်
ဒါပြန်လူဝီဇီယားနာအထက်လွှတ်တော်အမတ်ဂျွန်ကန်နဒီပါဝင် Republican လွှတ်တော်အမတ်တွေကလည်းဒီကိစ္စပေါ်မှာစိုးရိမ်နေကြပါတယ်
။ Why shouldn't lie to Congress? Especially under oath. And if he did it, apparently he did.
သူ့အနေနဲ့လွှတ်တော်ကိုတော့မလိန်သင့်ပါဘူး။သူတပြင်းကျမ်းစာချိန်ဆိုပြီးတော့မလိန်သင့်ပါဘူး။တကယ်လို့သူ့အနေနဲ့လိန်ခဲ့တယ်ဆိုရင်လည်းပြစ်ဒဏ်ကြခံရမှာပါ။လိန်လဲလိန်ခဲ့ပြီးအပြစ်ရှိတယ်လို့လည်းထွက်ဆိုခဲ့ပါလေ
။ Mr. Cohen ဘက်ကအပြစ်ရှိကြောင်းထွက်ဆိုခဲ့တာရဲ့ Robert Mueller ရဲ့စုံစမ်းစစ်ဆေးရေးနဲ့ဆက်လက်ပူပေါင်းဆောင်ရွက်နေကြတွေကရုရှားစုံစမ်းရေးမှာနောက်တစ်ဆင့်သွားဖို့ကိုအချက်ပေးလိုက်တာဖြစ်နိုင်တယ်လို့ဒီမိုကရက်အထက်လွှတ်တော်အမတ် Tim Kaine ကပြောပါတယ
်။ I think clearly the Mueller investigation is starting to really accelerate. He did what he should have done which
ကျွန်တော်ထင်တော့ Robert Mueller ရဲ့စုံစမ်းစစ်ဆေးရေးကစပြီးတော့အရှိန်ရလာမယ်ဆိုတာရှင်းပါတယ်။သူ့အနေနဲ့သူလှုပ်တင်တာကိုလှုပ်ခဲ့ပါတယ်။ဒါကဘာလဲဆိုတော့ရွေးကောက်ပွဲမတိုင်ခင်နှစ်လကခက်ရွှေရွှေပဲနေခဲ့ပါတယ်။ဒါပေမဲ့အခုတော့စပြီးတော့အရှိန်ရလာနေပါပြီ။
ကွန်ဂါပြစ်ရှိတယ်လို့ဝန်ခံလိုက်တာကဒီစုံစမ်းရေးမှာအရေးပါတဲ့အလဲပြောင်းဖြစ်လာနိုင်တယ်လို့လည်းအိုဟိုင်းယိုတက္ကသိုလ်ကဥပဒေပမောက္ခ Rick Simon က Skype ကနေတဆင့်ပြောကြားခဲ့ပါတယ
် And this guilty plea is directly tied to Russia's contacts with Cohen and then through Cohen
ဒီပြစ်ရှိကြောင်းဝန်ခံချက်ကကိုဝင်နဲ့ရုရှားဆက်သွယ်ရေးကြားမှာပြီးတော့ကိုဝင်ကနေတဆင့် Donald Trump တို့ကြားတိုက်ရိုက်ဆက်နွယ်နေပါတယ်ဒါကမူလရဲ့စုံစမ်းစစ်ဆေးရေးမှာအခုချိန်ကြီးကျွန်တော်တို့တိုက်ပြီးတော့မတွေ့ရတဲ့အရာတစ်ခုဖြစ်ပြီးဒါကထရန့်နဲ့ပတ်သက်တဲ့ရုရှားအကျိုးစီးပွားတွေကိုချိတ်ဆက်ပေးတဲ့အရာတစ်ခုပါ
။သမ္မတထရန့်မှာတိတ်မကြတေးခင်ကပဲ2016တုန်းကသူ့ရဲ့ရွေးကောက်ပွဲအွန်လိုင်းရေးအဖွဲ့နဲ့ရုရှားနိုင်ငံသားရှိုးဝဲပူပေါင်းတန်းစီမှုရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့ရောဘတ်မူလာဘက်ကမေးထားတာတွေကိုစာနဲ့ပြန်ပြီးတော့ဖြေကြားထားပါတယ်။သမ္မတထရန့်ကတော့ရုရှားစုံစမ်းရေးဟာအကွက်ဆင်ပြီးတော့နိုင်ငံရေးအရာသူ့ကိုလှုပ်ချန်တာဖြစ်တယ်ဆိုပြီးတော့ထပ်ခါတလဲလဲပြောကြားနေပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုံးလင်းပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍတုဒ္ဒဆုံးလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
်။ဒ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားတင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်နိုဝင်ဘာလ30ရက်တောက်ကြညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 933ကနေလိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါအမျိုးသမီးကဏ္ဍသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
ကျက်ဒီလာနေတဲ့လေအောင်ကြီးကျက်ဒီလာနေတဲ့လေကျွန်တော်တုံးတာဆိုတာအလွန်တုံးနေပါလေအဲဒါနဲ့ဒီတော့ကစက္ကနာစတယ
်သိပ္ပံနဲ့နည်းပညာအစီအစဉ်မှာမကြခင်အပြည့်ဆုံးနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဌာနကတင်သွင်းခဲ့တဲ့ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေကြမ်းကိုပြည်သူ့လွှတ်တော်မှနိုဝင်ဘာလ28ရက်နေ့ကပြင်ဆင်ချက်ပြုလုပ်ပြီးတော့ဆွေးနွေးအတည်ပြုခဲ့ရမှာတော့ဒီဥပဒေကြမ်းမှာပါတဲ့အခန်း9ပုံမှန်23မှာလက်ထပ်ထိန်းချမှုဆိုင်ရာအသက်ကတ်ချက်ကို18နှစ်အောက်ကိုပြင်ဆင်လျှော့ချခဲ့ပါတယ်ဒီပြင်ဆင်ချက်ပါဥပဒေကြမ်းကိုပြည်သူ့လွှတ်တော်ကအတည်ပြုလိုက်တဲ့အပေါ်မှာတော့ပြပကတိုင်းရင်းသားတွေနဲ့လူခွေလှုပ်ရှားသူတွေစီကနေဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ဒီအကြောင်းစုံကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လတ်လတ်တန်းစုစည်းတင်ပြပေးထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal ဒီတဲ့ဥတီများဒလေထုံးတမ်းများဆိုတဲ့အခါမှာကျွန်တော်တို့ဥပမာအဖြစ်ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်ဗုဒ္ဓဘာသာကျွန်တော်တို့ဒလိထုံးတန်းမှာဆိုလို့ရှိရင်ကျွန်တော်တို့ပစိုးတန်းတင်ပစိုးတန်းတင်ရုံဖြင့်ကျွန်တော်တို့အတင်လင်နေရဖြစ်ပါတယ်နောက်ပြီးတော့ကျွန်တော်တို့အရှိခုနေနောက်ခုနေကျွန်တော်အတိပေးရုံဖြင့်ကျွန်တော်တို့အတင်လင်နေရဆိုတဲ့ဒလိရှိပါတယ်နောက်ကျွန်တော်ချင်းပြည်နယ်မှာဆိုလို့ရှိရင်လည်းအသက်73နှစ်ပြည့်ရုံဖြင့်ကျွန်တော်စိတ်သက်မင်္ဂလာပွဲတွေကျွန်တော်ပြုလုပ်ရပါတယ်ကျွန်တော်ရှမ်းပြည်နယ်မှာဆိုလို့ရှိရင်တစ်ဖက်တရုတ်ကွန်းတရုတ်ဆိုတဲ့ရှင်းပြုံကကျွန်တော်တို့အကျင့်လင်နေရသည့်ကျွန်တော်တို့ဒလိတွေကျွန်တော်တို့ရှိပါတယ်ကျွန်တော်စာဆိုရှိပါတယ်ကျွန်တော်တို့ဈေးသုံးလဲမလွယ်နဲ့ရှင်းထုံးလဲမပိန်နဲ့ဆိုတဲ့ဘယ်လိုပါပဲကျွန်တော်တို့ဒီထုံးနေလဲကျွန်တော်တို့ပယ်ဖို့မသင့်ပါဘူး
လူမှုဝန်ထမ်းနှင့်ပြည်လည်နေရချထားရေးဝန်ကြီးဌာနကတင်သွင်းခဲ့တဲ့ကလေးသူငယ်များဆိုင်ရာဥပဒေကြမ်းကိုပြင်ဆင်ချက်ပြုလုပ်ပြီးဆွေးနွေးအတည်ပြုချက်ကိုပြည်သူ့လွှတ်တော်မှနိုဝင်ဘာလ28ရက်နေ့ဗုဒ္ဓနေ့ကပြုလုပ်ခဲ့ရမှာဥပဒေကြမ်းကော်မတီရဲ့ပြင်ဆင်ချက်129ချက်ကိုဥပဒေကြမ်းကော်မတီရဲ့အထွေမှုမန္တလေးတိုင်းဒေသကြီးပြည်ကြီးတကိုမဲဆန္ဒနေမြေက NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်စိုးလင်းကဥပဒေကြမ်းကော်မတီကိုစားဥပဒေကြမ်းပြင်ဆင်ချက်အပိုင်23နဲ့ပတ်သက်ပြီးကလေးသူငယ်များဥပဒေဖြစ်တဲ့အတွက်အသက်18နှစ်မပြည့်သောသူတွေကိုသာကလေးသူငယ်တွေဖြစ်သတ်မှတ်ချက်ကိုထောက်ပြပြီးအသက်18နှစ်မပြည့်တဲ့သူတွေထိမ်းများခွင့်ပြုဖို့ကိုအခုလိုပြင်ဆင်ချက်တင်သွင်းခဲ့တာဖြစ်ပါတယ်။ဥကျော်ဆိုလင်းတင်သွင်းခဲ့တဲ့အဆိုပြုချက်မှာဈေးသုံးလဲမလွယ်နဲ့ရှင်းထုံးလဲမပင်နဲ့ဆိုပြီးကိုကားပြောကြားသွားတဲ့ဥပမာလေးနဲ့ချင်းပြည်နယ်မှာ73နှစ်ပြည့်သူတွေစိစမင်္ဂလာပွဲပြုလုပ်တဲ့ဆိုတဲ့ဆိုရိုးကိုမပယ်ဖို့နဲ့ပတ်သက်လို့အင်ဒီယားနဲ့ပြည်နယ်မှာမြန်မာအမေရိကန်လူမှုရေးအသင်းဥက္ကဋ္ဌလည်းဖြစ်ချင်းတိုင်းရင်းသားခေါင်းဆောင်သူလည်းဖြစ်တဲ့ဒေါက်တာနိုဒင်းကာရဲ့သဘောထားကိုမေးကြည့်ခဲ့ပါလေ
။အဲ့လွှတ်တော်ကိုယ်စားလှယ်ကိုးကားရဲ့အချက်လက်ကမှားယွင်းတယ်လို့ကျွန်တော်ယူဆပါတယ်။ဒါဆိုတော့ကျွန်တော်တို့ချင်းပြည်နယ်မှာအရင်တုန်းကတော့ရှေးက ခက်တုံးကတော့ရှိကောင်းရှိနိုင်ပါလိမ့်မယ်ဒါပေမဲ့အခုဒီခက်ကြီးမှာတော့ဒီခရိယန်သာသနာလေတာချင်းတောင်တစ်ခုလုံးကြန့်နှံ့တယ်ဗုဒ္ဓဘာသာကလည်းတော်တော်များများထုတ်ဖောက်ဝင်ရောက်တဲ့အခါမှာနတ်ကိုကွယ်တဲ့နတ်စားတဲ့ရှေးဟောင်းဒလိထုံးစံနဲ့အသက်73နှစ်ပြည့်ယုံတဲ့ဆိတ်ဆက်ပွဲတွေပြုလုပ်ရပါတယ်ဆိုတော့ဒီလိုလွတ်တော့ကိုယ်စလဲဦးကျော်စိုးလင်းရဲ့တင်ပြချက်ကတော့မှားယွင်းတယ်လို့ကျွန်တော်ယူဆပါတယ်ပါဆိုတော့ဒီ73နှစ်ပြည့်ုံနဲ့လက်ဆက်ဆက်မင်္ဂလာပွဲတွေမကြားရမတွေ့ဘူးဒီချက်ကြောင်းတွေမှာဒါမှမဟုတ်မီယိုပလာထုံနှန်းနဲ့မင်္ဂလာဆောင်ပွဲတွေဒါဗုဒ္ဓဘာသာထုံနှန်းဆင်လာရပေါ့နော်အဲ့ဒါတွေတော့ရှိမယ်ဒါပေမဲ့အဲ့လို73နှစ်နဲ့ဆက်ဆက်မင်္ဂလာပွဲတွေပြုလုပ်ရတယ်ဆိုတော့တင်ပြချက်သတ်တော်ကိုယ်စားလှယ်ပြောပြချက်ကတော့မှားတယ်လို့ကျွန်တော်ပြောချင်ပါတယ
်နောက်တစ်ချက်ကျွန်မမီးတင်ကျင်တာကဒီဥပဒေရပါတော့ခရီးသူငယ်များအခုရေးဆိုင်ရာဥပဒေကြမ်းဆိုတဲ့အခါကျတော့အဓိကကတော့အသက်16နှစ်အောက်ခရီးသူငယ်တွေရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ပေးဖို့ပါပဲ။သူကိုးကားသွားတဲ့အတိုင်းဆရာတို့ချင်းပြည်ထဲမှာအသက်73နှစ်အောက်ပြည်ုံနဲ့ဆေးစားမင်္ဂလာပွဲပြုလုပ်တယ်ဆိုတော့ဒီ73နှစ်အရွယ်နဲ့မင်္ဂလာတူးကိုဆေးစားပြီးတော့မင်္ဂလာဆောင်ပေးခြင်းအဖြစ်ဒီ73နှစ်အရွယ်မင်္ဂလာငယ်ရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ရရောက်ပါသလားဆရာ။နောက်ဆိုချိုးဖောက်ရရောက်ပါလားဆရာ
။အသက်73 74နှစ်လောက်နဲ့ရှီယိုဗီယိုပလာထုံးတန်းစင်လာကတ်စတမာရီလောအရာလက်ထပ်ထိန်းများတဲ့အစင်လာရှိခဲ့တယ်။အနည်းအချင်းရှိနေသေးတယ်ဆိုရင်တောင်မှနိုင်ငံတော်ကနေအမျှော်မြင်ကြီးကြီးနဲ့အသက်မပြည့်သေးတဲ့မိန်းကလေးတွေဒီမင်္ဂလာဆောင်မဲ့ကိစ္စသားဖွာမဲ့ကိစ္စတွေကိုသမားရေးရှုတော့ဖြစ်ဖြစ်လူမှုရေးရှုတော့ဖြစ်ဖြစ်ပညာရေးရှုတော့ဖြစ်ဖြစ်ကြည့်ပြီးတော့ကာကွယ်တဲ့အနေနဲ့ဒီ session hit out မင်္ဂလာဆောင်တဲ့ကိစ္စကိုတော့နိုင်ငံတော်အနေနဲ့တော့မှဥပဒေနဲ့အမျှော်မြင်ရှိရှိပိတ်ပင်တင့်တဲ့အချိန်မှာဒီလိုပဲဒါကိုမီးလောင်ရလေးပင့်ဆိုသလိုပေါ့လေ child marriage ကိုအားပေးတဲ့ပုံစံမျိုးအသက်16နှစ်အောက်ဆိုရင်လည်းဒါလက်ထပ်ထိန်းရနိုင်တယ်ဆိုတဲ့ဟာကိုအတီးပြုတ်ပေးလိုက်တယ်ဆိုတဲ့ဟာကတိုးတက်မှုမရှိဘဲနဲ့နောက်ဟိုခြေတလန်းဆုပ်ပြီးတော့ဒါအိမတန်မှဝန်းနေစရာကောင်းတဲ့ဆုံးဖြတ်ချက်တစ်ခုလို့ကျွန်တော်သုံးသပ်ပါတယ်။အရင်က customary law အရဒလိထုံးတမ်းတွေရှိခဲ့တယ်ဆိုရင်တော့မှဥပဒေတွေပြဋ္ဌာန်းပြီးတော့အကာအကွယ်ပေးတင်ပါတယ်။ဆောင်ပြချင်တာတော့အိန္ဒိယမှာသားယောက်ျားလေးကိုပဲသူတို့လိုချင်တယ်မိန်းကလေးမွေးရင်အိုးအရင်ကတည်းကသူတို့ချင်းသုံးခဲ့တဲ့ဒီလက်တဲကနေမိန်းကလေးမွေးလာတဲ့အခါမှာမိန်းကလေးလို့သိတာနဲ့တခါတည်းအစိတ်ကြိုက်ပြီးတော့တတ်လိုက်တဲ့ဟာတွေရှိတယ်အိန္ဒိယအစိုးရကနေပြင်းပြင်းထန်ထန်ဥပဒေကြားထမ်းပြီးတော့တိုက်ဖြတ်သွားတာရှိပါတယ်ဆိုတော့ကျွန်တော်တို့ခုနပြည်သူ့ဟတ်တော်ကိုယ်စားလှယ်ဥကျော်စိုးလင်းပြောတယ်လို့ချင်းတောင်မှာတကယ်လို့73နှစ်ပြည့်ုံနဲ့မင်္ဂလာသစ္စာပွဲတွေရှိနေသေးတယ်ဆိုရင်တော့မှတွတ်တော်ကိုယ်စားလှယ်များအနေနဲ့ကလေးတွေရဲ့ရှိရေးကလေးတွေရဲ့ဒီအခွင့်အရေးပညာရေးကျန်းမာရေးရှုတော့ပေါင်းစုံတန်းကြီးရဲ့တိုးတက်မှုကိုကြည့်ပြီးတော့အဲ့ဒီမကောင်းတဲ့ထုံတမ်းစင်လာကိုဆွန့်ထွက်နိုင်ဖို့ဥပဒေတွေပို့လို့ပြဋ္ဌာန်းတဲ့အချိန်မှာအခုလိုဟိုမကောင်းတဲ့ဥပဒေကိုဒါဆိုတွင်းပြီးတော့ဆုံးဖြတ်တယ်ဆိုတာအင်မတန်မသိတော်တဲ့ကိစ္စပါ
ဒေါက်တာဒေါကင်ဆိုဝင်းကတော့ခရီးတဲ့နိုင်ငံအယ်ဘတ်တဆစ်တဲ့ကတူမှာခတိခလည်းဖြစ်တဲ့အပြင်ဆစ်သိပ်ပန်နဲ့လူခွေးဆိုင်ရာဘာသာရပ်ကိုအထူးပြုလေ့လာခဲ့သူဖြစ်ပါတယ်အိမ်တောင်ပြုခွင့်ကိုအသက်16နှစ်အောက်ချော့ချမှုနဲ့ပတ်သက်လို့မင်းကလေးတွေရဲ့လူအခွင့်အရေးပေါ်သူ့ရဲ့အမြင်ကိုမေးကြည့်ခဲ့ပါတယ်
လူမျိုးတက်ဆက်ရှင်နဲ့အောက်ကလက်ချခွင့်ရှိရမယ်လို့ပြောရတာတကယ်တော့ကလေးသူငယ်ဆိုင်ရာအခွင့်အရေးပေးတာနဲ့မတူဘဲနဲ့ဆန့်ကျင်တဲ့ပေါ်ဒီကလေးသူငယ်ရဲ့အခွင့်အရေးကိုချိုးဖောက်တာနဲ့တူနေပါတယ်ဘာလို့ဆိုတော့ဒီနိုင်ငံတကာကတ်သတ်မှတ်ထားတာရောဒီဆေးပညာအရာသတ်မှတ်ထားတာရောအသက်16နှစ်အထက်အသက်အရွယ်ကိုရောက်မှဒီကိုပိုင်းဟိုဆုံးဖြတ်နိုင်ခွင့်ရှိတယ်အမှားမှန်ကိုခွဲခြားနိုင်တဲ့အခွင့်အရေးရှိတယ်ပေါ့နော်အဲ့တော့အသက်16နှစ်မပြည့်သေးခင်မှာဆိုလို့ရှိရင်အထူးသဖြင့်အမျိုးသမီးငယ်ခရီးအရွယ်မှာကိုပိုင်းဆုံးဖြတ်ခွင့်လည်းမရှိသေးဘူး ပညာရေးအနေနဲ့လေသူတို့ရဲ့ဘဝရှိရေးတိုးတက်ရေးအတွက်ပညာရေးတင်ကြားရမယ်သူတို့အပွဲရရမယ်အ ਨੇ ဆုံးဆယ်လမ်းအောင်ရမယ်နောက်ပြီးတော့ဘဝရှိရေးအတွက်ကိုယ်ချီတော့ပေါ့ကိုယ်ရည်နိုင်အောင်ကြိုးစားဖို့လူသေးတယ်ဒါတွေဘာမှစဉ်းစားမဖြစ်သေးတဲ့အချိန်မှာလက်ထပ်ထိမြန်ဖို့ဥပဒေကိုလှုပ်လိုက်တယ်ဆိုတော့ဒါကကလေးသူငယ်ဆိုင်ရာအခွင့်အရေးကိုချိုးဖောက်ပြီးတော့သူတည်းအမျိုးသမီးတွေကိုယ်ပိုင်ဆုံးဖြတ်ခွင့်အခွင့်အရေးနော်ကိုယ်ပိုင်လွတ်လပ်ခွင့်တွေကိုဒါချိုးဖောက်တာနဲ့အတူတူပါပဲ
ဒီကလေးသူငယ်များဆိုင်ရာဥပဒေကြမ်းပြင်ဆင်ချက်ကိုကြောက်တမ်းမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဒေါ်အေးမြမြမျိုးကကန့်ကွက်ခဲ့ပြီးမဲလွှတ်တော်မှာမဲခွဲဆုံးဖြတ်ရာမှာထောက်ခံမဲ330ကန့်ကွက်မဲ33မဲချားနေမဲ3မဲနဲ့အတည်ပြုခဲ့တာဖြစ်ပြီးအခုဒီဥပဒေကြမ်းကိုပြည်ထောင်စုလွှတ်တော်မှဆက်လက်ဆွေးနွေးသွားဖို့ရှိပါတယ်။ဒါကြောင့်ပြည်သူအကျိုးရှိရှိမဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့စဉ်းစားကြဖို့ဒေါက်တာနိုဒင်းဂါရဲ့တိုက်တွန်းခြင်းနဲ့အတူဒီသတင်းပါရဲ့မြို့မြကန္တကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ကျွန်တော်အနေနဲ့တော့မကောင်းတဲ့ရှေးထုံးတွေကိုအကုန်ပယ်ဖို့လိုတယ်။ဒီရှေးထုံးအတိုင်းကျွန်တော်တို့ဆက်သွားနိုင်မယ်ဆိုရင်တော့ဒါကျွန်တော်တို့16 18ရာစုကိုပဲပြန်ရောက်သွားမယ်။ကဘာနဲ့အတူရင်ပေါင်တန်းပြီးတော့ရှေ့ကိုမဆန်းနိုင်ဘူးဆိုတဲ့ကျွန်တော်ချင်းပြည်နယ်ဆိုလို့ရှိရင်ဒီ73နှစ်ပြည်ယုံတဲ့ဆစ်ဆက်ပွဲတွေကိုနတ်ကိုကွယ်တဲ့ခက်တုံးကလို့ပြန်ပြီးတော့ဒီခွင့်ပြုမယ်ဆိုရင်ဒီ78 79ရာစုနတ်ကိုကွယ်တဲ့ခက်ကိုပဲကျွန်တော်ပြန်ရောက်သွားမယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒါကြောင့်ဒီပြည်သူ့ဆက်တော်ကနေတိုင်းပြည်ရဲ့တိုးတက်ရေးကိုပဲစဉ်းစားပြီးတော့တဲ့မဆိတ်ချင်ပါတယ်2015ခုနှစ် NLD ရဲ့ရွေးကောက်ပွဲကြွေးကြော်တမ်း manifesto မှာလည်းပါတယ်။ဒီပြောင်းလဲချိန်တန်ပြီဆိုတော့ကြွေးကြော်တမ်းနဲ့တက်လာတာဖြစ်ပါတယ်။အဲဒါကြောင့်ဈေးသုံးမလွယ်နဲ့ရှေးထုံးမပယ်နဲ့ဆိုတော့ရှေးထုံးကြီးတွေကိုပြစ်ပယ်ပြီးတော့ဒီကိစ္စတွေကိုလည်းပြောင်းလဲချိန်တန်ပြီ NLD ဖြစ်တော့အမှတ်များနေပြောင်းလဲတင့်တဲ့မကောင်းတဲ့ရှေးထုံးတွေကိုလည်းအကုန်ပြောင်းလဲတင့်ပါပြီလို့ကျွန်တော်စိုက်ဆွင်းချင်ပါတယ်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
တော်လလတဲ့စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြများနဲ့မနက်ဖြန်စနေမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးဆောင်မြော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တူတာဆိုလေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှရဲ့တူတာဆိုလေအမေရိကန်တခွင်အစီအစဉ်မှာတော့ခရစ်စမတ်ဖိုးဖိုးကြီးဆန်တာကလော့စ်ဒီအတွက်ဖွင့်လှစ်ထားတဲ့တင်နန်းကျောင်းအကြောင်းကိုတော့ကိုအောင်အောင်ကတင်ဆက်ထားပါတယ်။နားဆင်ကြည့်ကြရအောင်ပါရှင်။
CW Howard Center ကျောင်းကစန္ဒာကလော့စ်တော်လာဟာခရစ်စမတ်အတွက်စတင်ပြင်ဆင်နေပါပြီ။ဒီကျောင်းမှာလာတဲ့ကြသူတွေထဲမှာတော့အမေရိကအပြင်ဥရောပဘက်ကဆိုရင်ဂျာမနီ၊အိုင်ယာလန်၊နော်ဝေး၊ဆွီဒင်၊ဒိန်းမတ်နဲ့အာဖရိက၊ဩစတြေးလျစတဲ့နိုင်ငံတွေကလူတွေလည်းပါဝင်ပါတယ်။စန္ဒာကလော့စ်တင်နန်းတက်သူတွေကိုစန္ဒာကလော့စ်သမိုင်းရဲ့အဝတ်အစားဝတ်ပုံမိတ်ကပ်သုံးမှုတွေကစလို့တင်ကြားပေးပါရယ်။ဒါအပြင်ကလေးတွေအကြိုက်ဘလို့ပြုမှုနေထိုင်ပြောဆိုရမယ်ဆိုတာကိုလည်းတင် जा ပေးတယ်လို့ကလေးတွေအတွက်လက်ဆောင်အယုတ်လေးတွေဘလို့လုပ်လဲဆိုတာကိုလည်းတင် जा ပေးရတယ်။အခုလို့စနေတကြလည်လာထားတဲ့ Charlie Howard ကျောင်းကစန္ဒာကလော့စ်တွေဟာနယူးယောက်မြို့ကမေစီကုန်းနဲ့ကကျင်းပါတဲ့ကျေးဇူးတော်နေ့အလှပြချီတဲ့ပွဲတွေမှာဆိုရင်လေ18နှစ်ကြာပါဝင်ဆင်နွှဲခဲ့တာပါ။နုပြအင်ဂျင်နီယာတဦးဖြစ်တဲ့ Tom Vellan ဟာ34လမ်းပေါ်ကအံဩပွဲဖြစ်ရဆိုတော့ Gunway Christmas ရုပ်ရှင်ဇာတ်ကားမှာအကြံပေးအဖြစ်လုပ်ကံခဲ့ပြီးတဲ့နောက် 1939 ခုနှစ်မှာဒီအကြောင်းကိုစတင်ဖွင့်လှစ်ခဲ့တာပါ။
At that time there was a great need for good Santa, better Santa. Santa's
အဲ့ချိန်တုန်းကစန်တာရီအကြီးကျယ်လူနေပါတယ်။စန်တာဟာကောင်းတဲ့င်းနဲ့ရည်တည်တာဖြစ်ပေမဲ့ချို့ကအဲ့လိုမျိုးဖြစ်မလာပါဘူး။
အခုခါမှာတော့အဲ့လိုပြဿနာတွေကိုမတွေ့ရတော့ဘူးလို့ဆိုရတယ်။စန်တာရဲ့ဒလေးစရိုက်ဝတ်ပုံစားပုံနဲ့ရင်းဒီယာတမင်းကြီးအကြောင်းစာရာတွေကိုတည်ရဖို့အကြောင်းတွေတက်လာကြတယ်လို့ဆိုပါရယ်စန်တာရီဟာနောက်ဆုံးပေါ်ကစားစရာလက်ဆောင်ပစ္စည်းတွေအကြောင်းလည်းတည်လာကြတယ်လို့ရေဒီယိုရုပ်မြင်သံကြားတွေမှာလည်းစကားပြောလာကြပါပြီ။ဒါအပြင်သူတို့အလုပ်အတွက်အခွန်ဘယ်လိုပေးရမလဲဆိုတာတွေကိုလည်းတွေ့တက်လာကြတယ်လို့ဆိုပါရယ်မီရှိဂန်ပြည်နယ်ဆက်ဂီနော်မြို့ကစန်တာတူဦးဖြစ်တဲ့ရောဘတ်ဒေးဗစ်က
I think no matter how you how good you are at whatever you choose to do.
ဘာလို့ပဲလို့ကိုရည်ရွယ်မြင်အကောင်းဆုံးကိုလို့ကိုကြိုးစားနိုင်မယ်။ကျောင်းကဘလောက်ပဲသင်ပြလိုက်ပါစေဒီမှာကိုနဲ့ရွယ်ချက်တူ150လောက်နဲ့ဆက်ဆံနေရတော့နှစ်တိုင်းအတွေ့အကြုံတွေပညာတွေရနေပါလေ။
စန္ဒာကျောင်းစစ်ဘယ်နှယောက်ရှိလဲဆိုတာကိုတိတိကျကျမသိပေမဲ့ခမန်းကြီးတောင်းခွဲလောက်တော့ရှိမယ်လို့ဆိုရတယ်။တင်တန်းကြီးကတယောက်ကို925ဒေါ်လာပါ။နောက်နှစ်ဒီမှာပြန်လာတက်ရင်တော့25ဒေါ်လာရှော့ယူရတယ်။အော့စလိုစန္ဒာလို့ခေါ်တဲ့နော်ဝေကတင်တန်းလာတက်သူတူဟာ၈ချိန်မြောက်လာတက်သူဖြစ်ပါတယ်။ Fred Ostia က
I have been Santa.
ဒီ Christmas ဆိုရင် Santa လောက်လာတာ65နှစ်ရှိပါပြီ။အသက်12နှစ်ကလေးက Santa လောက်လာတာပါ။ဒီသားစုထဲမှာဆိုရင်ညီနှစ်ယောက်လည်းရှိတော့သူတို့အတွက်ကိုကလည်းစင်တာလောက်ရပါတယ်အဲ့ဒီနောက်တော့အားလုံးအတွက်စင်တာဖြစ်လာတာပေါ့ဗျာ
ကျောင်းဖွင့်ပွဲနေ့မှာပဲအလေလာတဲ့ကလေးတွေကိုတင်တန်းလာတဲ့ကြတဲ့ scenario ကသူတို့ဟာစင်တာညီကိုတွေဖြစ်ကြတယ်လို့ပြောပါတယ်ဒါပြင်ကလေးငယ်တွေကိုမရေရာတဲ့ကတိကိုမျိုးမပေးပဲအကောင်းဆုံးလှုပ်ဆောင်ပေးမယ်လို့သာပြောဆိုကြပါတယ်လို့စင်တာတယောက်ဖြစ်တဲ့ Robert Davis ကပြောပါတယ်
Anywhere I go I try to make
ဘယ်နေရာပဲရောက်ရောက်ကလေးတွေတွေ့တဲ့အခါမှာအကောင်းဆုံးဖြစ်အောင်ပြုလုပ်ပြောဆိုရတယ်။ဘာလို့လဲဆိုတော့အဲ9မိနစ်ဟာသူတို့အတွက်တစ်နှစ်လုံးတာအကောင်းဆုံးအချိန်ဖြစ်လို့ပါ
။ခရစ်စမတ်ရောက်ဖို့တလလောက်အလိုမှာပဲအထူးသဖြင့်ကုန်းတဲ့ကြီးတွေမှာလည်းကလေးငယ်တွေပျော်ရှင်စေဖို့စင်တာတွေကိုစတင်တွေ့မြင်လာပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်သူဟာရွှေပြောင်းချစ်ချနေတဲ့သူတွေအတွက်အခွင့်အရေးတွေပေါ်များရာတိုင်းပြည်ဟာဒါပေမဲ့ရောက်ခါစားမှာတော့အခက်အခဲတွေအနည်းနဲ့များဆိုသလိုကြုံကြပါရတယ်။အထူးသဖြင့်တော့အမျိုးသမီးတွေဟာအမျိုးသားတွေလွှမ်းမိုးရာသိပ္ပံနည်းပညာအင်ဂျင်နီယာရင်းနဲ့တင်းချလိုဘာသာရဲ့နယ်ပယ်တွေမှာအောင်မြင်မှုရဖို့စိန်ခေါ်မှုတွေပိုးပြီးတော့ရင်ဆိုင်ရတဲ့ပါတယ်။ဒါပေမဲ့လည်းဆန္ဒရှိရင်တော့ကိုယ့်ရည်ရွယ်ချက်တွေအကောင့်တွေပေါ်လာအောင်ဆွမ်းဆောင်နိုင်တဲ့အကြောင်းတက်တည်ပြခဲ့တဲ့အာဖဂန်အမျိုးသမီး၃ဦးအကြောင်းကိုတင်ပြပေးပါမယ်။စစ်ပွဲတွေဖြစ်ပွားနေတဲ့အာဖဂန်နစ္စတန်ကထွက်ပြေးလာပြီးပါကစ္စတန်ကဒုက္ခသည်စခန်းမှာနေထိုင်ခဲ့ဘူးသူဆိုဖီယာမဖူးရှ်ရဲ့ဘဝဇက်အစုံကတော့ခက်ခဲကြမ်းတမ်းတယ်လို့ပြောရမှာပါ။သူဟာအသက်9နှစ်အရွယ်မှာမိသားစုနဲ့အတူလန်ဒန်ကိုပြောင်းရွှေ့နေထိုင်ခဲ့ပြီးလျှက်စစ်အင်ဂျင်နီယာဖခင်ဖြစ်သူစီကနေသိပ္ပံပညာကိုစိတ်ဝင်စားလာတာပါ။အခုအခါမှာတော့ကယ်လီဖိုးနီးယားပြည်နယ်ကဆီလီကွန်ဗယ်လီမှာသူဟာအောင်မြင်တဲ့စုံဦးတီထွင်လုပ်ငန်းရှင်တဦးဖြစ်နေပါပြီ။သူအနေနဲ့ဒီအချိန်နေ့ထိရောက်လာတာကိုအန်အော်ပြီးမယုံကြည်ကြသူတွေလည်းရှိပါတယ်လို့ဆိုဖီယာမက်ဖူးစ်ကပြောပါတယ
် They cannot put together this picture of this girl who is a refugee to being this entrepreneur in Silicon Valley
ဒုက္ခတွေဖြစ်ခဲ့တဲ့မင်းကလေးငယ်တယောက်က Silicon Valley မှာစုဦးတီထွင်လုပ်ငန်းရှင်တဦးဖြစ်ပြီးတော့အခုလိုအချိန်နေရောက်လာတာကိုသူတို့ကဆက်ဆက်စဉ်းစားလို့မရဖြစ်နေတာပါကျမကအာဖဂန်တဦးပါလို့ပြောလိုက်ချိန်မှာတော့သူတို့ရဲ့အမြင်ကတအံ့တအောဖြစ်သွားပါတယ်
ဆရာဒက်ကီဟာလေကဘူးမျိုးရောကနေဆန်ဖရန်စစ္စကိုကိုပြောင်းရွှေ့အခြေချလာသူပါသူဟာကွန်ပျူတာလုံခြုံရေးဆိုင်ရာကုမ္ပဏီတစ်ခုမှာ software engineer အဖြစ်အလုပ်လုပ်ကိုင်နေတာပါအမျိုးသားတွေကြီးစိုးထားတဲ့ဒီ cyber လုံခြုံရေးနည်းပညာလောကမှာစိန်ခေါ်မှုအများပြားတွေ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လည်းအခက်အခဲတွေအလုံးကိုအောင်မြင်စွာဖျက်ချော်နိုင်ခဲ့တာကြီးပါပဲလို့ဆရာဒက်ကီကပြောပါတယ
် Obviously whatever you do you face challenges otherwise it's not worthwhile right
ဘာတွေပဲလုပ်လို့အခက်အခဲစိန်ခေါ်မှုတွေတော့တွေ့ရမှာပါအဲ့လိုမှမဟုတ်ဘူးဆိုရင်တော့လေလူဘဝဆိုတာအတိတ်ပဲရှိတော့မှာမဟုတ်ပါဘူး software engineer တယောက်အနေနဲ့လုပ်ငန်းခွင်မှာလဲအမျိုးသမီးတယောက်အနေနဲ့တိတ်သဘောမတွေ့စရာကောင်းတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့ရပါလေဒါပေမဲ့လည်းအရေးကြီးဆုံးသင်ခန်းစာရခဲ့တာကတော့အဲ့ဒီလိုအခြေအနေတွေဟာကိုယ့်ရဲ့ဥတီချက်ပန်းနိုင်တွေကိုမပြောက်ပြယ်စေဘူးဆိုတာပ
ါမိုင်းရာနဝဗီယာလဲအဲ့လိုစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားခဲ့သူပါသူဟာကယ်လီဖိုးနီးယားပြည်နယ် Palo Alto အခြေစိုက် Lockheed Martin ကုမ္ပဏီကရွေးချယ်ထားတဲ့အထူးထက်မြက်သူအင်ဂျင်နီယာအဖွဲ့ဝင်တဦးဖြစ်ပါတယ်။ဂျိုးရုနီးပညာကိုသုံးပြီးလူတွေရဲ့အသက်ကိုကယ်တင်ဖို့ကြိုးစားနေတဲ့အချိန်ထဲမှာပဲအမျိုးသမီးတွေဘဝတိုးတက်ဖို့ဥဆောင်လမ်းပြတဲ့အတွက်အာဖဂန်ဒုက္ခသည်ဟောင်းတဦးဖြစ်တဲ့ Myra Nawabi ဟာထူးခြားတဲ့ဆွမ်းဆောင်ရှင်ဖြစ်ရွေးချယ်ခံရတဲ့အကြောင်းသူကအခုလိုပြောပါတယ
်။ One of them was the Silicon Valley Business Journal.Women of influence and that was
Silicon Valley စီးပွားရေးဂျာနယ်ကနေလူတွေရဲ့ဘဝကိုလွှမ်းမိုးနိုင်စွမ်းရှိသူအဖြစ်ရွေးချယ်ခဲ့တာပါ။ကျမအပါဝင်ဒီ Silicon Valley ကကုမ္ပဏီမှာအလုပ်လုပ်နေတဲ့သူအမျိုးသမီး100လောက်ကိုရွေးချယ်ခဲ့တာပါ
။ဒီ Afghan မျိုးသမီးငယ်3ဦးဟာအမျိုးသမီးတွေအနေနဲ့ဘဝတစ်လျှောက်မှာတွေ့ရတဲ့အခက်အခဲတွေကိုဘယ်လိုကျော်လွန်မလဲဆိုတာကိုလမ်းပြဥဆောင်နိုင်တဲ့သူတွေပါ။ Mafosa အမျိုးသမီးကောင်းဆောင်မှုအရေးအသွေးအစီအစဉ်တစ်ခုကိုဥဆောင်ခဲ့တယ်လို့နဝဘီဟာလဲ Linen ဆိုတဲ့အမျိုးသမီးအဖွဲ့တစ်ဖွဲ့ကိုထူထောင်ခဲ့ပါတယ်။
။ဒါကကတော့မျိုးဆက်သစ်မိန်ကလေးတွေကိုကွန်ပျူတာပရိုဂရမ်ရေးသားနည်းမျှဝေပေးနေသူပါ။ဆေရာဒါကက
I'm very proud of that because I feel like
ကျမကတော့ဂုဏ်ယူပါတယ်။အမျိုးသမီးတွေအနေနဲ့ဤပညာလောကမှာပေါ်ပြီးထိုးဖောက်ဖို့လိုပါတယ်။
ရွှေပြောင်းချေချာနေထိုင်သူအမျိုးသမီးတွေအဖြစ်နဲ့သူတို့ရဲ့အတွေ့အကြုံတွေကိုပြန်ဝေမျှဖို့လိုတယ်လို့လဲသူတို့သုံးဦးစလုံးကခံယူထားတာပါ။ကြာမလင်ကွဲပြားတာဘဝအခြေအနေဘယ်တိုင်းမှမမွေးခဲ့တဲ့ဆိုရာတွေဟာကိုရှောက်ရမယ့်လမ်းကိုအဆုံးဖြတ်ပေးတာမဟုတ်ဘူးလို့လဲမြင်ကြပြီးကို့အနေနဲ့ဖြစ်ချင်တာတွေကိုအကောင့်ထဲပို့ဖို့ဘယ်တိုင်းသာဒီပြင်ဆင်ထားတယ်အပေါ်မှာသာမူတည်တာလို့ယုံကြည်ထားသူတွေလည်းဖြစ်ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တုဒ္ဒဆိုလေးအမေရိကန်တခွေစီစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံမှာပြန်ပြင်းပြင်းဆွရင်ဖြစ်တဲ့ရေအားကနေပြက်စစ်ထုတ်ယူနိုင်နေမယ်အခုချိန်ထိဖူလုံအောင်နိုင်နိုင်နေနေမလုံနိုင်သေးပါဘူးဒါကြောင့်တခြားပြန်ပြင်းပြင်းဆွရင်တွေဖြစ်တဲ့လေဆွရင်နဲ့နေအောင်ချီဆွရင်ကိုသုံးမယ်ဆိုရင်ရောအခြေအနေကဘယ်လိုရှိပါသလဲဆွရင်ဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုကြည့်ရအောင်အဲ့ဒီ
မှာကျွန်တော်နှစ်ပိုင်းရှိပါတယ်ကျွန်တော်ဘယ်လိုနှစ်ပိုင်းရှိလဲဆိုတော့ပြန်ပြင်းပြင်းဆွရင်ကဟိုအလကားရတယ်နောက်တခါလူတွေဒီကတာမယ်ပေါ့ဗျာအလကားရတယ်ဆိုတော့တုံချမ်းမွေရတော့ဆိုတော့ကျွန်တော်တုံချမ်းပြတ်ပြီးနိုင်ငံလေးမှလည်းကျွန်တော်မျက်နှာကြည့်ပြမလို့ဒီနိုင်ငံမှာပြတ်ပြီးလာနေတဲ့လေအောင်ကြီးတို့အတူလာနေတဲ့လေကိုကျွန်တော်တုံးတာဆိုတာလွန်သုံးနေပါလေအဲဒါနဲ့ဒီတော့ကပြဿနာစတယ်ကျွန်တော်နိုင်ငံမှာမမတိဆုံးစပြဿနာတက်မှာဒီနှုံးနဲ့
ဘာကြောင့်ဈေးနှုံးမှာပြဿနာတွေဖြစ်လာတာပါလဲ
ဒီကျွန်တော်နိုင်ငံမှာအဲဘာလို့ဒီအထင်းလေးသမားတွေရောဗာတွေရောအကုန်လုံးကလည်းပြောနေရပေါ့သူများနိုင်ငံတွေမှာလေးတွေလေးဘလို့ဈေးကျနေပြီးတော့လာတော့ညာအဲ့ဒါကဒီလိုရှိပါတယ်ဆရာမနိုင်ငံတော်ကစာစီတိုင်းလောက်တာလေတော့အမအမေရိကန်ကိုနိုင်တော့ကယ်လီဖိုးနီးယားမှာလေအောင်ကြီးဖွင့်နေတဲ့တုံးတဲ့အိမ်တွေသူကိုနိုင်တော့စာစီတိုင်းလောက်ပြီးတော့မှာပြထောက်ပံ့နေဟာမျိုးကြီးကနောက်တစ်ခါကျွန်တော်တို့ကနမူနာပြောရင်ဆရာမရဲ့မော်တော်ကားတွေပေါ့မော်တော်ကားဆိုကယ်လီဖိုးနီးယားယူနီဗာစီမှာကျွန်တော်ဆန်းသက်နေတဲ့မော်တော်ကားတွေကို renewable ဒီဘက်တီအိုးနဲ့တုံးတဲ့ဟာအဲ့ဒါကိုသူကိုနိုင်တော့အဲ့ဒီမော်တော်ကားစီးတဲ့လူကိုသူကစာစီတိုင်းလောက်ပြီးတော့သူပဲအရင်ထည့်ဝင်ပေးတာတော့ဒါလို့ဆိုတော့ဒါတွေကဒါလဲဆိုတော့နိုင်ငံတော်ကအရန်ဖြစ်ချင်းပြီးတော့ဆက်လက်ချမ်းပါတော့ဒါလုပ်တဲ့လက်သက်တွေဆိုတော့သူပြည်သူတွေကဝိသက်တာတလူလို့ဘာလို့တော့ဖြစ်နေမှာလဲဒါနဲ့ကျွန်တော်နိုင်ငံကြတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံတော်ကအဲ့ဒီလူကိုစလာသုံးတဲ့လူတွေလည်းစာစီတိုင်းမလုပ်နိုင်ဘူးဘာလို့တစ်ပတ်ကလျှောက်ချက်သုံးတဲ့လူအလုံးဆက်လက်ချလာသေးတယ်အစ်သက်ကဘာလို့ရှိလဲဆိုတော့ဒေါ်လာနဲ့ပြောရလို့ရှိရင်နမိတ်ကဆိုလို့ရှိရင်ဒေါ်လာ300လောက်နိုင်ငံတော်ကစာစီတိုင်းလုပ်လိုက်ရတယ်တရားစစ်ခံရေးမှာနောက်တရားစစ်ခံအရေးကြီးလို့လုပ်လိုက်ရတယ်ဗျာကျွန်တော်ဒီဒေါ်လာ300ဆိုတာကအိမ်အောင်စုပေါင်းတန်း300လောက်ဒီကျွန်တော်ကဆိုလာကိုအကောင်းဆုံးအိမ်အောင်စုပေါင်းတန်း300လောက်ဆာမနေရမယ်ဘူးအဲ့တော့ဒေါ်လာ100ရှိလို့ရှိရင်အိမ်အောင်စုကိုကျွန်တော်ကရွှေ့ချလိုက်ရတယ်ဆိုတော့ဒါတွေကျွန်တော်မလုပ်နိုင်တော့ဘူးဘာလို့လဲဆိုတော့တစ်ဖက်ကတအားရှုံးနေရတယ်တော့တစ်ဖက်ကတအားဆက်ပြတ်လုပ်နေရတော့
ပြန်ပြင်းပြင်းဆွရင်တဲကနေအောင်ကြီးကိုတုံးတဲ့ဆိုလာဆွရင်အတွက်ထုတ်လုပ်တဲ့ဈေးကတိတ်မသေးလာဘူးလို့လည်းပြောပါတယ
်အဲ့ဒီမှာဒီကပြောတာဆိုလာဆိုလို့ရှိရင်ပြည်ထောင်နိုင်ငံဈေးကမကျပါဘူးဆာမကျွန်တော်နိုင်ငံမှာအခုဒီမင်းဘုရားကျွန်တော်တည်တဲ့ဟာရှိပါတယ်မင်းဘုရားတည်တဲ့ဟာဆိုလို့ရှိရင်တယူနစ်ကိုကျွန်တော်12စင်ဒွဲလောက်ကြောက်ပါတယ်12စင်ဒွဲလောက်နဲ့ထုတ်လုပ်မှုကြီးကြောက်ပါတယ်အဲ့လိုပဲကျွန်တော်အမေရိကန်ကုမ္ပဏီတစ်ခုမြန်မာနိုင်ငံကိုယင်းသူ့ရလက်ထက်ကလာပြီးတော့ CY Unit နံလုပ်မယ်ဆိုပြီးတော့ကျွန်တော်လာတဲ့အခါမှာကျွန်တော်မြင်းကြက်ဘက်မှာမြင်းကြက်မျိုးဘက်မှာလုပ်မယ်ဆိုပြီးလုပ်တဲ့အခါမှာသူကိုယ်တိုင်ကလည်း12စင်အောက်ကိုမလုပ်နိုင်ပါဘူးကျွန်တော်အဲ့တော့ကျွန်တော်ကဘာဖြစ်နေရလဲဆိုတော့12စင်အောက်လုပ်နိုင်တယ်ဆိုတဲ့လူကြောင့်မှမရှိဘူးမြန်မာနိုင်ငံထဲမှာသူကတော့တော့ဒါဈေးနှုန်းကအချမ်းရတော့ကျွန်တော်ဒီအလျက်ဖြစ်တဲ့နှစ်ဆလောက်ဈေးကြီးနေတယ်။တောင်မီဒေးတဲ့ဆိုလို့ရှိရင်နှစ်ဆနီးလောက်ဈေးကြီးနေတယ်။ဒါဆိုတော့ဒါလေးလေးကျွန်တော်ကတစ်ဖက်ကစဉ်းစားရမယ်ဆရာမ
။နေရို့လေးရို့ကိုသုံးဖို့အတွက်လုပ်မယ်ဆိုရင်အားနည်းချက်ကတွက်ဆလို့မရနိုင်တဲ့အချက်တွေလို့ဆိုပါတယ်
။ဒီဆိုလာတို့ဝင်းတို့ဆိုတာကျွန်တော်ကကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆရာမ။ကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆိုတာရှိတယ်ဒါပေမဲ့သူတို့ရဲ့ capacity တွေရှိသေးတယ် capacity factor ပေါ့ဆရာမရယ်တစ်နေ့လုံးဆိုလို့ရှိရင်ကျွန်တော်ကဆိုလာဆိုလို့ရှိရင်ကျွန်တော်20ရာခိုင်နှုန်းလောက်တစ်နေ့လုံးရဲ့ရှိတဲ့နာရီအလုံး1960ရဲ့20ရာခိုင်နှုန်းလောက်ကိုတူကသူ့သဘောသူ့ချောင်းနဲ့ကျွန်တော်လုပ်လို့မရဘူးအဲ့လိုပဲ wind ဆိုတာလည်းပဲကျွန်တော်က20ရာခိုင်နှုန်းကနေပြီးတစ်နေ့လုံးရဲ့1960နာရီရှိလို့ရှိရင်အဲ့နာရီရဲ့20နဲ့30ရာခိုင်နှုန်းကြားတဲ့နောက်မှာ wind ကလည်းသူ့သဘောသူ့ချောင်းနဲ့အဲ့တော့ဘာဖြစ်လဲဆိုတော့ဒီသူ့သဘောသူ့ချောင်းပြီးတော့ line နဲ့တင်လာမယ်၄နဲ့တင်နေမယ်ဆိုတော့ဟာကအမှန်တန်ထားလို့မရဘူးဆရာမနိုင်ငံတိုင်းပါလေ
အမားကန်ထားလို့ရတာကိုယ့်ရဲ့စီမံခန့်ခွဲမန်နေဂျာကစီးတယ်မှာရှိတယ်အမားကန်ထားပြီးတော့မှလိုအပ်တဲ့ထိုးစားတစ်ခုလောက်နဲ့ခုနကပြောတဲ့ဘောပေါင်းခြင်းမတိကြိုက်သေးတော့နေလို့အစားသဖြင့်ကျွန်တော်ကထိုက်တဲ့နာတော့တော့တုံးတယ်ဘာလို့တုံးတယ်လဲဆိုတော့ပတ်စံနည်းနည်းပြောရင်ဒီပါပြီအဘောပေါင်းခြင်းစီမံနေလို့တုံးတယ်ဆိုတာဟာလေးလဲတဘောကြပါတယ်ဒါနဲ့အဲ့လိုမျိုးလုပ်ဖို့ပဲသိပါတယ်နိ
ပါဘူးပြည်နိုင်ငံမှာလည်း၄၅ရာခိုင်နှုန်းနဲ့ပိုမတုံးပါဘူးဒီနိုင်ငံမှာလည်းကျွန်တော်ကြည့်တဲ့ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေမှာဒါအဲ့လောက်ကြီးမတုံးပါဘူးတုံးလို့ရှိရင်လည်းဒါပြောတာအစ်မအောင်ဆိုသူ့ပြည်သူကတအားကစင်းလုံးကြီးကြီးအောင်ပြေးကြပါတယ်အဲ့တော့သူ့နိုင်ငံတအားချမ်းသာရင်တော့ဒီတုံးရင်တုံးမယ်ဒါပေမဲ့အဲ့လိုတုံးတဲ့နိုင်ငံတွေကဘာဘာဖြက်ပြီးတော့လုံးဝမလဲဆိုတော့ဆက်မှာအဲ့လိုဆိုလာတော့ဝင်းတော့မတည်ငြိမ်တဲ့ဓာအားကိုသူကပေးနေတဲ့အတွက်ကြောင့်မလို့သူဒီတည်ငြိမ်တဲ့ဓာအားကိုသူများနိုင်ငံနဲ့ရဲ့ဆက်ကြော်ဒါအလိုင်းတွေ့ပြီးတော့သူကအချိန်မျိုးဆက်ကနိုင်မှာဒါအဝေရောင်းသူကလုတ်ထားပြီးတော့မှမတိငယ်နဲ့ဒီမှာသူကဝေတုံးပါလေစာအဲ့လိုမျိုးကွန်မြူနီကိတ်လုပ်ရတဲ့အခါကျတော့သူ့နိုင်ငံထဲမှာကြည့်လိုက်ရင်တော့တပ်ပြင်ဖိအင်အားတွေဟာနေလို့နေလို့ညားကျင်ညားနေတယ်တခြားကိစ္စတွေလဲကျင်နေနေတယ်ဒါပေမဲ့သူစက်မထားတော့သူများနိုင်ငံကဝေတုံးတဲ့ဓာအားတွေသူဝေတုံးနေရဲဆိုတော့သူတို့ပြုတ်ထားကြတယ်ဥပမာကျမရဲ့ဒိမ့်တ်ကိုကျွန်တော်ပြောမယ်ဒိမ့်တ်နိုင်ငံမှာဓာတ်တူ unit ကို 30% လောက်ရှိတယ်ကျွန်တော်ဆက်တဲ့ဆင့်ကကျွန်တော်နိုင်ငံနဲ့တွေ့ရင်အခုချိန်ဆိုရင်ဒီ unit ကို400ကျပ်တယ်အဲအခုကျွန်တော်တို့အစိုးရအောက်နေတာ35ကျပ်40ဒီ unit ကို50ပေါ့ဗျာအဲနည်းနည်းပို့တဲ့နေလို့85ကျပ်ဖြစ်သွားနိုင်တာပေါ့အဲ့ဒီမှာ30%လောက်ပေါက်တယ်ဒါဖြစ်လို့လေဆိုတော့သူ့နိုင်ငံချမ်းသာလေပါ
မြန်မာနိုင်ငံလိုအခြေအနေအတွက်စွန့်ရင်ကိုအကောင်းဆုံးရယူနိုင်အောင်ဘာတွေလုပ်တင်ပါသလဲ
ကျွန်တော်တို့ကအခုကဆင်းရဲဆုံးနိုင်ငံအဆင်းရဲဆုံးနိုင်ငံဆိုတော့သဘာဝနဲ့လည်းလက်လျောညီတူရှိအောင်နေထိုင်အောင်နေရမယ်။နောက်လူသားဆန်ပေးရမယ်။လူသားဆန်တယ်ဆိုတော့ကျွန်တော်သဘောပေါက်ရင်ဒီကအနည်းဆုံးဖြစ်နေတဲ့ဆူလာလိုဝင်လို့လည်းတုံ့ပြန်တယ်။ဒါနဲ့ကိုယ်နိုင်ငံအခြေအနေတွေဒါကပေးသေးသေးနိုင်ငံအခြေအနေပေါ်မှာတွေ့ရမယ်။နောက်တစ်ခါဒါမပြည့်နေလို့ဖြစ်လာခဲ့လို့ရှိရင်ငကိုတဲ့ကမှာကျွန်တော်တို့နိုင်ငံရဲ့တရားစင်ကြီးကတကယ်ကိုမနိုင်ငံထမ်းထားရတာပေးထားတဲ့လူသုံးတာနဲ့ထုတ်ကြမယ်တော့မနိုင်ငံ။အဲ့ဒီချိန်မှာခုနကဝင်လိုက်ထွက်လိုက်လုပ်နေဒီဓာအားမျိုးကခဏခဏများများနဲ့ဝင်ရှုပ်နေလို့ရှိရင်ဝင်ပါနေလို့ရှိရင်ကျွန်တော်တို့နိုင်ငံဓာအားစနစ်ကလုံးဝတည်ငြိမ်ကြအကြောင်းမရှိတော့ဘူး။အရန်တားလေးတွေဗားလေးတွေရှိတဲ့နိုင်ငံမျိုးဆိုရင်တော့ဝင်လိုက်ထွက်လိုက်ကပြဿနာမရှိဘူး။ကျွန်တော်အရန်ကိုမရှိတဲ့နိုင်ငံဆိုတော့မရှိရှိတာလဲသုံးမယ်ဆိုရင်တော့ဟိုအခြေခံကြရစီက renewable တွေကဒီကလည်းသုံးနိုင်ပါလေ။ပိုဆိုင်လေးကနေဆိုတော့ကြောင်မြူသုံးနိုင်ပါလေ။ဒီသုံးနိုင်ပါလေ။ဒါနဲ့လေနဲ့လေကိုတော့ထိုက်တဲ့နဲ့ပမာဏလေးကိုမိလေချင်းလေးတွေမှာဝင်ပေးလို့ရှိရင်ဘာကောင်းသွားမလဲဆိုတော့ကျွန်တော်ဒီကလည်းအစ်လို့လုပ်ငန်းကြီးရလေပြီ။ဒီလောင်ကန်လေးကြီးကိုထုတ်မသုံးမဲနဲ့သုံးသွားခြင်းအဖြစ်ဒီလောင်ကန်လေးကကြီးဒီလူရည်ကြလို့ရှိရင်ကျွန်တော်မိတွေတအားနေမှာနိုင်ငံမှာတုံးနေကြမှာအဲ့ဒီကြလို့ရှိရင်မနိုင်မနှင်းဖြစ်ပြီးတော့တိုင်းနိုင်ငံလုံးမှောင်သွားတာတွေပဲဒီအောင်ဖြစ်တယ်အဲ့လိုအခြေမျိုးအတွက်ဒီကဒီခံထားလို့ရတာလေဒါကတော့ကျွန်တော်ကအပ္ပတဲ့အားမဲ့ချက်တွေကျွန်တော်ချိန်ဖို့ပြီးတော့ပြောတာ
စွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဦးမော်သားထွေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦးနော်
ထောက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ပြန်စနေမနက်ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 51နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေအဆုံးမသက်ခင်မှာနောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လွေဦးကတလှည့်ကြီးညာပေးပါမယ်ရှင
်။ညအမေရိကတိုင်းနိုင်ငံနေရှားကုံသွေးဆန်ရသောတူညီချက်တစ်ချက်ကိုအမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ဒီနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါရယ်။စမုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 အဖွဲ့ခေါင်းဆောင်တွေရဲ့အာဂျင်တီးယားနိုင်ငံကထိပ်တီးဆီယိုပွဲမစခင်မှာပဲသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့မက္ကဆီကိုသမ္မတအန်ရစ်ပင်နာနီယေတိုတို့လက်မှတ်ရေးထိုးသဘောတူလိုက်ကြတာပါ။G20 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အချင်းယုံတွေ့ဖို့ရှိတဲ့ကြောင်းရုရှားအာဏာပိုင်တွေကဒီနေ့ပဲပြောလိုက်ပါရယ်။ရုရှားဆိုရပြောခွင့်ရရဲ့ပြောဆိုခြင်းနဲ့ပတ်သက်လို့မေးမြန်းရမှာတော့အင်ပီယိုကတရားတွေ့ဆုံမှုစီစဉ်ထားတာမရှိတဲ့ကြောင်းသတင်းတောက်တွေကိုတုံ့ပြန်နေတာပါ။ပင်လယ်နဲ့ဒေသမှာယူကရိန်းသင်္ဘောတွေနဲ့သင်္ဘောသားတွေကိုရုရှားကဖမ်းဆီးလိုက်ပြီးတော့ရုရှားကောင်ဆောင်နဲ့တွေ့ဆုံမှုစီစဉ်ကိုဖျက်လိုက်တဲ့ကြောင်းသမ္မတထရန့်ကမနေ့ကပဲကြေညာထားတာပါ။အမေရိကန်သမ္မတယူကော့ပမှာရုရှားရဲ့စစ်ပတ်မှုတွေကိုထူးဆုံဆန်းစစ်ဆေးမှုရောဝတ်မူလာကစုံစမ်းနေတဲ့အပေါ် G20 ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်နေတဲ့သမ္မတထရန့်ကထပ်မံဝေဖန်လိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရအော်လန်နီနဲ့တက်ခတ်တဲ့လုံရတာဖြစ်ပြီးရုရှားနဲ့အပေးအယူလုပ်တာမျိုးမရှိတဲ့အကြောင်းသမ္မတထရန့်ကပြောလိုက်တာပါ။
ခန္တီနေကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတဲ့အထိရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ယူဆနိုင်တဲ့အချက်လက်တွေတွေ့ရတဲ့အကြောင်းဝါရှင်တန်ခြေဆိုင်လူ့ခွင့်ရေးဆိုင်ရာဥပဒေကြိုးဆောင်ဖွဲ့ကပြောလိုက်ပါတယ်လူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆေးရာဇဝတ်မှုနဲ့လူမျိုးတုံးအထိဖြစ်နိုင်တယ်လို့သုံးသပ်နိုင်စရာတွေတွေ့ရတဲ့အကြောင်း PNLPG ဖွဲ့ကပြောဆိုလိုက်တာပါ
သတင်းချင်းချုပ်ကိုကိုအောင်လျုံကကြေညာပေးခဲ့တာဖြစ်ပါလေရှင်တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမဆုမြတ်မို့ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.